Welcome to the Voice of America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်ဒဲပေါင်းကကင်းဝေးကြပါစေခင်ဗျာ2022ခုနှစ်မလ23ရက်စနေနေ့ပဲ VOA စီစဉ်တွေကိုည9နာရီကနေ10နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုရာရာဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်စစ်အာဏာသိမ်းမှုကိုဆန့်ကျင်ကန့်ကွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲတာမှာမနေ့ကညပိုင်းနဲ့ဒီကနေ့လူ73ယောက်ထက်မနည်းသေဆုံးပါတယ်မန္တလေးမြို့မှာဒီကနေ့6ယောက်သေဆုံးတယ်ဆိုတာဒီပြထားပြီးပြည်မြို့မှာတော့2ယောက်သေဆုံးထားပါတယ်တောက်ကြညကရန်ကုန်နေရာအများအပြားမှာညမထွက်ရကန့်သက်ထားတဲ့အချိန်တွင်ညတပိတ်လူခေါ်ကြတဲ့စုတောင်းပွဲတွေဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်ပါကီတာမြို့နယ်မှာပြစ်ခတ်နေတဲ့အချိန်မှာပဲလူငယ်သုံးဦးကိုစစ်တပ်ကအိမ်ထဲကနေဆွတ်ထုတ်ပြီးအပြင်းထန်ဝိုင်းရိုက်တာကိုဒေသခံတအူရိုက်ယူထားတဲ့ဗီဒီယိုမှာတွေ့ရပါတယ်။ဒီလူငယ်တွေကိုဖမ်းသွားတဲ့အတွက်ပြန်လွှတ်ပေးဖို့လူထုကရဲစခန်းမှာတွားရောက်တောင်းဆိုကြတာကိုအပြင်းထန်ပြစ်ခတ်တာကြောင့်နှစ်ယောက်သေဆုံးပါတယ်။လိုင်မျိုးနယ်မှာတော့ဝင်ဖမ်းတဲ့အချိန်မှာပြစ်ခတ်တာကြောင့်ဒဏ်ရာရသူတအူဒီကနေ့သေဆုံးပါတယ်။မင်းညာနဲ့ဒီကနေ့ဖြစ်ရတွေ့တွင်ဒဏ်ရာသူများပြားရှိပြီးအရေးအတွက်အတိအကျကိုအတိမပြုနိုင်သေးပါဘူးဒီကနေ့ဒီဆိုရင်စစ်တပ်နဲ့ရဲပစ်ခတ်တာကြောင့်သေဆုံးသူအယောက်80ကျော်ရှိပြီဖြစ်ပါတယ်ဒီကြားထဲကပဲဆန္ဒပြပွဲတွေကတော့နိုင်ငံတော်မှာနေ့စဉ်လိုဆက်ဖြစ်နေစေပါဒီကနေ့ဟာစစ်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်1988ခုနှစ်ကအဓိကရုံးနေနေရဲတွေပစ်ခတ်လို့ကြာဆုံးသွားခဲ့တဲ့33နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပြီးမြန်မာနိုင်ငံလူ့အခွင့်အရေးနေ့ဖြစ်သတ်မှတ်ထားတဲ့နေ့ဖြစ်ပါတယ်ကိုဖိုးမော်ကြောက်ဆုံးတဲ့နေ့ကဒဏ်ရာရခဲ့တဲ့ကိုဆိုးနိုင်ကတော့နောက်သတင်းပတ်အနေငယ်ကြမှာကွယ်လွန်ခဲ့တာပါ။အဲဒီကနေရှစ်လေးလုံးရေးတော်ဘုံလို့ထင်ရှားတဲ့လူလူလူရှာမှုကြီးဖြစ်ခဲ့ပြီးစက်တင်ဘာလ18ရက်နေ့မှာစစ်တပ်ကအာဏာသိမ်းယူပြီးတော့အပြင်းထန်ပစ်ခတ်ပြီးအကြမ်းဖက်ဖြိုခွဲတာကြောင့်ရာပေါင်းများစွာသောလူတွေသေဆုံးခဲ့ရတယ်လို့ဒဏ်ရာရသူအဖမ်းခံရသူတွေလည်းထောင်နဲ့ချီပြီးရှိခဲ့ပါတယ်။နိုင်ငံတော်ဝန်ဒီကနေ့ဆန္ဒပြသူတွေဟာကိုဖိုးမော်ကြောက်ဆုံးတဲ့နှစ်ပတ်လည်နေ့အဖြစ်အထိမ်းအမှတ်ပြုဆန္ဒပြကြတာလည်းဖြစ်ပြီးညနေဆောင်အထိဆန္ဒပြနေကြတာတွေရှိတယ်လို့ညဘက်မှာလည်းတပိတ်မောက်တာတွေဆက်ရှိနေပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကအာဏာသိမ်းယူပြီးတဲ့နောက်ကန့်ကွက်ဆန္ဒပြသူတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နှင်းဖြိုခွဲနေတာကြောင့်အမေရိကန်မှာရောက်နေတဲ့မြန်မာနိုင်ငံသားတွေကိုနေရက်ပြန်ပို့တာကနေယာယီကင်းလွတ်ခွင့်ပေးပြီးအလုပ်လုပ်ကံွက်လက်မှတ်တွေထုတ်ပေးမယ်အကြောင်းအမိမေလွန်ကျော်ရေးဌာန DHS ကတောက်ကြားနေမှာကြေညာပါတယ်။ဒါကြောင့်မြန်မာစစ်ကောင်စီကိုမထောက်ခံတဲ့တန်တမန်တွေအပါအဝင်မြန်မာနိုင်ငံသား1600လောက်အနည်းနဲ့တနှစ်ခွဲကြာယာယီအကာအကွယ်ပေးအဆင့် TPS ရဖို့အတွက်အကျုံးဝင်မယ်လို့ American ဆိုရတာဝန်ရှိသူနှစ်ဦးက Riders သတင်းဌာနကိုပြောပါရယ်။တဘောက Andre ဒါမှမဟုတ်လက်နက်ကင်ပြည်ပခါကြောင့်သူတို့နိုင်ငံတွေကိုဘေးရန်ကင်းစွာပြန်ဖို့မဖြစ်နိုင်သူတွေအနေနဲ့တမကာလာတစ်ခုအတွင်း American မှာနေထိုင်လုပ်ငန်းခွင့်ရနိုင်ပြီးအရိကာလာကိုတက်တန်းထပ်တိုးနိုင်တဲ့အလားအလာလည်းရှိပါရယ်။စစ်တပ်ကအာဏာသိမ်းပြီးအကြမ်းသားတွေကိုရဲဆက်ဆက်အကြမ်းဖက်နေတာကြောင့်နိုင်ငံတွင်းနေရအနှံ့အပြားကမြန်မာလူလူဟာခက်ခဲရှုပ်ထွေးပြီးစိုးရွားလာတဲ့လူသားပြည်ဒုက္ခအကျက်တဲကိုခံစားနေကြရတယ်လို့အမိမေလုံချုံရင်ဌာနဝန်ကြီးအာလီဟန်ဒရိုမေယာကတ်ကပြောပါတယ်အမေရိကန်ပြည်ထောင်စုမှာ2020ခုနှစ်မတ်လ17ရက်နေ့အထိဇက်တိုက်ရှိနေခဲ့တယ်ဆိုတာအထောက်အထားပြနိုင်တဲ့အမေရိကန်ရောက်နေပြီးသားမြန်မာနိုင်ငံသားတွေသာအခုအစီအစဉ်မှာအကျုံးဝင်မှာဖြစ်ပါတယ်ဒါပေမဲ့လည်းဝင်လာသူအားလုံးကိုအမေရိကန်ကလက်ခံနေပြီဆိုပြီးလူမောင်ခိုရီဒါမှမဟုတ်တခြားလူတွေကပြောတာကိုမယုံကြဘူး DHS ကနှိုးဆော်ထားပါတယ် TPS အစင်းရဖို့ရှောက်ထားသူတွေအနေနဲ့မလ17ရက်နေ့အထိအမေရိကန်မှာဇက်တိုက်နေထိုင်ခဲ့တယ်ဆိုတာအထောက်အထားပြရမယ်အပြင်တခြားသမတ်ချက်တွေနဲ့လည်းကန့်ညီရမှာဖြစ်ပြီးအသေးစိတ်ကို Federal ပြန်နှမ်းမှာဖော်ပြသွားမယ်လို့ DHS ကကြေညာထားပါတယ်ရှောက်ထားသူအားလုံးကိုလူညုံရေးပိုင်းနဲ့နောက်ကျုံးရာဇဝင်ပိုင်းစစ်ဆေးသွားမှာဖြစ်ပါတယ်အီတလီနိုင်ငံခြေဆိုင်ဘန်နက်တွန်အားကစားအဝတ်အထည်ကုမ္ပဏီကမြန်မာနိုင်ငံမှာသူတို့ရဲ့ဝတ်ထည်တွေနောက်ထပ်ချုပ်လုပ်တာကိုရပ်လိုက်ပြီလို့တောက်ကြနေကကြေညာပါတယ်။ဆွီဒင်ခြေဆိုင် H&M အဝတ်ထည်ကုမ္ပဏီကတနင်္လာနေ့မှာအလားတူကြေညာခဲ့ပြီးတဲ့နောက်ဘန်ဒတွန်ကုမ္ပဏီရဲ့အခုကြေညာချက်ထွက်လာတာပါ။မြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေပေါ်ဘန်ဒတွန်ကုမ္ပဏီအနေနဲ့အထူးပဲစိုးရိမ်ပါတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိအခြေအနေအရလုံခြုံရေးဆိုင်ရာကိစ္စရပ်အများအပြားဖြစ်ပေါ်လာပြီးအခွင့်အရေးနဲ့လွတ်လပ်မှုကိုချိုးဖောက်တာတွေရှိလာတဲ့အတွက်မြန်မာနိုင်ငံကနေအထည်အသင့်မှားယူရာတွေကိုဆိုင်းငံ့ထားဖို့မိမိတို့ဆုံးဖြတ်လိုက်ပါတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ Benetton ကုမ္ပဏီဟာအားလုံးပါဝင်မှုပေါင်းစည်းမှုနဲ့အကြမ်းမဖက်ရေးလို့အခြေခံစံတန်ဘိုးတွေကိုအထူးအလေးထားတဲ့ကုမ္ပဏီတစ်ခုဖြစ်ပါတယ်လို့အမှုဆောင်ရာရှိချုပ် Massimo Bruno ကထုတ်ပြန်ချက်ထဲမှာပြောထားပါတယ်။ အခုလိုရဆိုင်လိုက်တာဟာအားကောင်းပြီးခိုင်မာတဲ့သတင်းစကားပေးပို့မှုအီးရွယ်တာဖြစ်တယ်လို့လည်း CEO Randon ကပြောပါတယ်။အိန္ဒိယနိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာမွတ်စလင်တွေကအယောက်200ကျော်ဟာသူတို့အဆိုအပြင်အိန္ဒိယရဲတွေရဲ့ချင်းချောင်းမှုကနေအကောက်အွယ်ပေးဖို့နယူးဒေလီမြို့တော်ကဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR မှာလာရောက်ပန်ကြားတဲ့အချိန်အိန္ဒိယရဲတပ်ဖွဲ့ကဖမ်းဆီးတာခံရပါတယ်။ဂျမ်မူးမြို့ကနေရောက်လာတဲ့အဲဒီဒုက္ခသည်တွေကိုအိန္ဒိယရဲတပ်ဖွဲ့ကတရားမဝင်ဝင်ရောက်သူတွေဖြစ်သတ်မှတ်ပြီးပြီးခဲ့တဲ့သတင်းပတ်ကဖမ်းဆီးလိုက်တယ်လို့အိန္ဒိယအာဏာပိုင်တွေရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။သူတို့ကိုမြန်မာနိုင်ငံပြန်ပို့မယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။ဂျမ်မူးမြို့ကရိုညာဒုက္ခသည်တွေကိုဖမ်းမယ်ယူနီစီယာကထုတ်ပေးထားတဲ့ဒုက္ခသည်အတိအမှတ်ပြုကပြားရှိသူတွေလည်းမလွတ်ဘူးလို့အဲ့ဒီဒေတာရဲတွေကပြောပြီးတဲ့နောက်အဖမ်းခံရပြီးပြန်ပို့ခံရမှာဆိုရင်ကြတဲ့အတွက်နယူးဒေလီကိုတက်လာပြီးယူနီစီယာကအကောက်အွယ်ပေးဖို့ပန်ကြားခဲ့ကြတာပါအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ရိုညာ88ယောက်ကိုဖမ်းထားတယ်လို့နယူးဒေလီမြို့တော်ဖီဂက်စ်ပူရီရဲစခန်းကရဲရာရှိသူက VOA ကိုပြောပါတယ်မြန်မာနိုင်ငံကနေအဲ့ဒီတရားမဝင်ဝင်ရောက်လာသူတွေကိုရဲတပ်ဖွဲ့ကအရေးယူသွားမယ်သူတို့ဟာနိုင်ငံကူးလက်မှတ်နဲ့အိန္ဒိယပြည်ဝင်ခွင့်ဗီဇာကိုမပြနိုင်ကြဘူး။ဒါကြောင့်ဖမ်းဆီးပြီးရဲစခန်းမှာထိန်းသိမ်းထားတယ်လို့အမည်မဖော်တဲ့အဲ့ဒီရဲရာရှိကပြောပါတယ်။ဖမ်းဆီးခံရသူတွေအတွက်အစိုးရနဲ့ကြောင်းအာရှပစိဖိတ်ဒေသဆိုင်ရာ UNHCR ဘူရိုညွှန်ကြားရေးမှူးအင်ဒရီဂါရောဘတ်တီကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။အစိုးရဌာနတစ်ခုမှလွှဲပြောင်းထိန်းသိမ်းထားသူတွေကိုချက်ချင်းတွစ်ဆိုခွင့်ရဖို့ UNHCR ကစူးစမ်းနေပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့အဲ့ဒီဒုက္ခသည်တွေကိုသင်းလျော်တဲ့စောင့်ရှောက်မှုနဲ့အကူအညီပေးဖို့အိန္ဒိယအာဏာပိုင်တွေကိုမိမိတို့တိုက်တွန်းပါတယ်လို့ယူနီစီယာကထုတ်ပြန်ထားပါတယ်။1950ခုနှစ်ကချမှတ်ထားတဲ့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကိုအိန္ဒိယနိုင်ငံကလက်မှတ်ရေးထိုးမှတ်ထားသလိုနိုင်ငံထဲဝင်လာတဲ့ရိုဟင်ဂျာတွေအားလုံးကိုတရားမဝင်ရောက်သူတွေအဖြစ်သတ်မှတ်ထားပါတယ်ခင်ဗျာ။
ညပဲမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်1555တုံညလိုင်းဒိုမီတာ25ကီလိုဟတ်ဇ်1180တုံညလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကီလိုဟတ်ဇ်1585တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ဝင်းမင်ပါစနေနေ့ညပိုင်း VOA American Fan ရဲ့ထိတ်တဲရောက်သတင်းတွေကိုဆက်ပြောပြနေပါတယ်တရီးချိုကပကျမရေးဖွဲ့ကြီးအနေနဲ့ Johnson & Johnson Company ထုတ် COVID-19 ကာကွယ်ဆေးသစ်ကိုအရေးပေါ်အသုံးပြုဖို့အနေနဲ့ဒီနေ့ခွင့်ပြုပေးလိုက်ချိန်မှာဆိုဂျိုအန်ရဲ့ဆိုရင်ပြည်ရဆိုင်ထားတဲ့အတီးပြုပြီးသားကာကွယ်ဆေးအတွက်လည်းဆက်ထိုးကြဖို့ထောက်ခံချက်ပေးလိုက်ပါတယ်။ဒီချိန်သာထိုးဖို့လိုတဲ့ဒီကာကွယ်ဆေးသစ်ထွက်လာချိန်မှာတရီးချိုကြီးကဲ Tedros Adhanom Ghebreyesus ကအန်ရဲ့ကင်းပြီးထိရောက်တဲ့ကာကွယ်ဆေးအသစ်တစ်မျိုးထွက်လာတိုင်းဒီကပကာယောဂါကြီးကိုထိန်းချုပ်နိုင်ဖို့ခြေလှမ်းတလန်းပုံနီးစပ်လာပြီလို့အာပါတရာပြောလိုက်ပါတယ်။တပြေချိုအနေနဲ့အရင်တော့ကအလားတူရေးပေါ်သုံးဖြစ်ပဲ Pfizer BioNTech Company ထုတ်ကာကွယ်ဆေးကိုပထမအတည်ပြုပေးခဲ့ပြီးနောက် AstraZeneca ကာကွယ်ဆေးကိုဆက်အတည်ပြုပေးခဲ့တာကြောင့်အခုချိန်ထိဆိုရင်ကာကွယ်ဆေး၃မျိုးကိုအတည်ပြုပေးပြီးဖြစ်ပါတယ်။ဒါပေမဲ့ဒုတိယအတည်ပြုပေးခဲ့တဲ့ AstraZeneca ကာကွယ်ဆေးမှာဘေးထွက်ဆိုးကျိုးအဖြစ်သွေးခဲတာကိုဆိုရင်ပြီးတချို့နိုင်ငံတွေမှာဆက်ဆိုင်ထားချိန်မှာတပြေးချိုဘက်ကတော့ဒီဆေးကိုဆက်အသုံးပြုနိုင်ကြောင်းဒီနေ့ပဲအခိုင်အမာထောက်ခံချက်ပေးလိုက်ပါတယ်။တပြေးချိုပြောခွင့်ရအမျိုးသမီး Margaret Harris ကဒီ AstraZeneca ကာကွယ်ဆေးဟာအတော့ကိုကောင်းမွန်အကျိုးရှိလွန်းပါတယ်လို့တုံ့နှုတ်လိုက်ပြီးဒီကာကွယ်ဆေးကိုဆက်ထိုးသင့်တယ်လို့ဂျနီဗာမှာလုပ်တဲ့ Internet Online သတင်းစာရှင်းလင်းပွဲမှာတိုက်တွန်းလိုက်ပါတယ်။ဆိုင်းနိုင်ငံကနေဥရောပနဲ့အာဖရိကကွန်ဂိုအထိပါဝင်နိုင်ငံတချို့မှာဒီကာကွယ်ဆေးကိုရပ်ဆိုင်းထားပေမဲ့ AstraZeneca ကုမ္ပဏီဘက်ကတော့အခုလိုသွေးခဲနိုင်တဲ့အန်ဒီရဲ့များလာနေတာကတကယ့်အထောက်အထားအခိုင်အမာမတွေ့ရသေးပါဘူးလို့ပြန်ပြောထားပါတယ်။ဒါအပြင်ဥရောပမှာဈေးပစ္စည်းတွေကိုကြီးကျက်စစ်ဆေးရတဲ့ EU ဥရောပသမဂ္ဂရဲ့ဈေးပညာအေဂျင်စီကြီးကလည်းဒီ AstraZeneca ကာကွယ်ဆေးရဲ့ကောင်းကျိုးကဆိုးကျိုးဖြစ်နိုင်တာထက်အများကြီးသာလွန်တာမို့စစ်ဆေးမှုတွေလုပ်နေချိန်ဆက်ထိုးပေးနိုင်ပါတယ်လို့ညင်ညာချက်ထုတ်ပြန်ထားပါတယ်။တစ်ချိန်တည်းမှာတပြေးချိုညွှန်ကြားမှု Gabriel Sis ကဘရာဇီးနိုင်ငံမှာတော့သေဆုံးမှုဆက်များနေတာပေါ်ဆိုရင်ကြောင်းပြောလိုက်ပါတယ်ဘရာဇီးမှာဒီနေ့တတိယမြောက်နေ့ဖြစ်သေဆုံးသူ2000ကျော်နေပြီး2216ဦးရှိခဲ့ပါတယ်ဘရာဇီးမှာဒီနေ့ပိုးတွေ့သူပေါင်းကလည်းတရက်အတွင်းအများဆုံးဒုတိယနေ့ဖြစ် 15,000 ကျော်ရှိခဲ့ပါတယ်2022ခုနှစ်မကုန်ခင်မှာအာရှတလွှားကိုကိုဗစ်ကာကွယ်ဆေး1ဘီလီယံပို့ပေးနိုင်ဖို့အမေရိကန်အိန္ဒိယဂျပန်နဲ့ဩစတြေးလျနိုင်ငံတွေသဘောတူလိုက်ကြပါပြီAmerican, India, Japan နဲ့ Australia လေးနိုင်ငံပေါင်းဖွဲ့ထားတဲ့ Quad လို့ဒုက္ခခေါ်တဲ့အဖွဲ့အနေနဲ့အခုလိုစုပေါင်းပြီး ကမ္ဘာကာကွယ်ဆေးပူများများရနိုင်ဖို့လုပ်နေတာပါလို့ဒီအဖွဲ့ရဲ့အင်တာနက်အွန်လိုင်းအစည်းအဝေးပြီးမှအိန္ဒိယနိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်အရှိတအဝါရှားတဲ့ကမ္ဘာတဝန်းမှာတရုတ်ရဲ့ကာကွယ်ဆေးပီးသံတမန်ရေးဖြန့်ကျက်မှုတိုးမြင့်လှုပ်ဆောင်လာတဲ့အပေါ်တုံ့ပြန်ထိန်းကြီးတဲ့အနေနဲ့ကမ္ဘာကာကွယ်ဆေးအများဆုံးထုတ်နိုင်ငံအိန္ဒိယလည်းပါတဲ့ဒီကွတ်၄နိုင်ငံအဖွဲ့အနေနဲ့အခုလိုကာကွယ်ဆေးပို့ထုတ်ချင်လာတာပါလို့သုံးသပ်မှုတွေရှိနေပါတယ်အခုလိုအထူးတကားပူးပေါင်းဆောင်ရွက်ကြတာကလက်ရှိမှာအလိုအပ်ဆုံးတဲ့တန်ဖိုးအရှိဆုံးဖြစ်တယ်လို့လည်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးဟတ်ဘာဒန်ရှရင်ဂလာကဒီနေ့ Quad ACOAP နယူးဒေလီမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်အင်ဒိုပစိဖိတ်ဒေသအတွင်းမှာ COVID-19 ကာကွယ်ဆေးပုံမှန်ထုတ်လုပ်ပြန်ပြူနိုင်ဖို့အခုလို၄နိုင်ငံရဲ့ရန်ပုံငွေအရင်းမြစ်တွေထုတ်လုပ်နိုင်မှုစွမ်းအားတွေနဲ့ပို့ဆောင်ရေးအင်အားတွေကိုပေါင်းစပ်လုပ်မဲ့အစီအစဉ်ပေါ်သဘောတူနိုင်ခဲ့တာကCOVID-19 တိုက်ဖျက်ရေးမှာအရေးပါတယ်လို့လည်းသူကဆက်ပြောပါတယ်။ဒီအစီအစဉ်ကြောင့် COVID လွန်ကာလပြန်လည်ထူထောင်ရေးလုပ်ငန်းစဉ်မြန်ဆန်လာပြီးမိသားစုတွေစီးပွားရေးလုပ်ငန်းတွေအနေနဲ့လည်း COVID-19 ကမ္ဘာကာယောဂါကြီးကိုကျော်လွှားသွားနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းကိုလည်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးကပြောခဲ့ပါတယ်နော်။ AstraZeneca ကုမ္ပဏီထုတ် COVID-19 ကာကွယ်ဆေးကြောင့်သွေးခဲမှုဖြစ်စေတယ်လို့သတင်းတွေထွက်လာပြီးမှတရွေ့ချိုကမ္ဘာကျန်းမာရေးဖွယ်ကြီးကဒီပေါ်လေ့လာဆက်ဆဲနေပြီလို့ဆိုလိုက်ပါတယ်။WHO ကြီးကဒေါက်တာတက်ဒရော့စ်အထနွန်ဂေဘရီယယ်စ်ကသွေးခဲနိုင်တယ်လို့ဆိုတဲ့အန်ဒီယားရှိနိုင်မှုအပေါ်သတိရှိရှိနဲ့စနစ်တကျပြန်လည်သုံးသပ်ဆက်ဆေးနေပါပြီလို့ဒီနေ့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ
် WHO is aware that some countries have suspended
the use of AstraZeneca ကာကွယ်ဆေးထုတ်လုပ်မှုအပုပ်နှမျိုးကိုအထူးခံခဲ့သူတချို့မှာသွေးခဲခဲ့တာပေါ်အခြေခံပြီးအသုံးပြုမှုရပ်ဆိုင်းထားတာကို WHO အနေနဲ့သိထားပါတယ်အခုလိုလုပ်တာကစစ်ဆေးမှုအပြည့်အဝအဆုံးမသတ်နိုင်သေးခြင်းကြိုတင်ကာကွယ်တဲ့အနေနဲ့ပါဒါပေမဲ့အရေးကြီးတာကဥရောပဆေးပညာအေဂျင်စီကပြောထားသလိုဒီအမျိုးသားကာကွယ်ဆေးနဲ့သွေးခဲမှုအကြားဆက်ဆက်မှုထောက်ထားကမတွေ့ရသေးပါဘူးဒါကြောင့်စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတော့ဒီကာကွယ်ဆေးကိုဆက်အသုံးပြုနိုင်ပါတယ်လို့ပြောသွားတာပါအောက်ဆိုတက်ကတော့နဲ့ AstraZeneca ကုမ္ပဏီတို့ပေါင်းထုတ်တဲ့ဒီကာကွယ်ဆေးအထူးခံရသူတချို့မှာသွေးခဲမှုဖြစ်ခဲ့ပြီးဒိန်းမတ်၊နော်ဝေး၊အိုက်စ်လန်၊ဘူလ်ဂေးရီးယားနဲ့ထိုင်းနိုင်ငံလိုမျိုးနိုင်ငံတချို့နဲ့စပိန်နိုင်ငံကတချို့ဒေသတွေမှာဒီကာကွယ်ဆေးဆက်ထုတ်ဖို့ခေတ္တဆိုင်ငံ့ထားပါတယ်နော်။ Direct from Washington The Voice of America The OA စနေညပိုင်းသတင်းတွေကိုကိုကျော်ကျော်သိနေကျွန်တော်ဝင်းဝင်းပြောပြခဲ့တာပါ။အခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ခဏတွေကိုနားဆင်ရတော့မှာပါခင်ဗျ။
ဆရာငါသိမှုကိုစန့်ကျင်တဲ့စားပြပေါ်လေမြန်မာနိုင်ငံကြီးအနှက်ဆက်ဖြစ်နေတဲ့နေရာမှာမန္တလေးကတပိတ်ပေါင်းစုံထိုင်တပိတ်ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကဒီကနေ့အကြမ်းဖက်ပစ်ခတ်ဖြိုခွင်းလာကြောင်းမလို့ရှင်းဦးထက်မင်းရဲ့တည်ဆုံပြီးတော့20ဦးထက်မင်းတရားရရှိခဲ့ပါတယ် VA သတင်းတောက်ပေးပို့ထားတာကိုကျွန်တော်သားညို့ပြောပြပေးပါမယ်မန္တလေးမှာဒီကနေ့တည်ဆုံတဲ့စီးရင်တွေနဲ့ပတ်သက်လို့မြေပြင်မှာအကူအညီကိစ္စရေးလုပ်ပေးသူတူက VA ကိုခုလိုတီးပြပါတယ
်ဆရာကျွန်တော်ပို့တာဒီလိုကနာဦးရနာဦးရနာဦးရတခြားပြားကြတယ်နော်ကျွန်တော်လည်းတော့ကြာပို့သွားလို့ကျွန်တော်လမ်းကြောင်းကြားရတာတွေရှိတယ်အဲ့ဒါနဲ့ပဲကျွန်တော်ချစ်ဦးဆိုရင်တော့အတူတူလာတာကျွန်တော်တို့ရဲ့ဖြစ်နေတချို့နေရာတွေမှာဖြစ်သွားတဲ့အားရကျွန်တော်တို့တင်းမပြောင်းတာဒီအားရအမ်တချို့ကျွန်တော်တို့ဒီနာတွေရောက်နေမှဒီတချို့တွေကဘယ်ပါမမလောက်ကြည့်ရတယ်အားကြီးပြန်
မန္တလေးမှာထိခိုက်ဒဏ်ရာရသူတွေကိုကူညီပေးနေတဲ့ကေဇေးရေးအရေးပေါ်ဆေးဖွဲ့ကလူရှိဦးထက်မင်းရဲ့တည်ဆုံခဲ့ကြောင်းကိုတည်ပြုခဲ့တာပါလူမှုကွန်ရက်ဆာမျက်နှာတွေမှာပြန့်နှံ့နေတဲ့ရုပ်သံဖိုင်မြင်ကွင်းတွေမှာတော့တည်ဆုံသူတဦးရဲ့ရုပ်လောင်းကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကတည်ဆောင်သွားတာကိုတွေ့ရသလိုပဲတည်ဆုံသူတင်ဆောင်ထားတဲ့ပရာဟိတကားတစ်စင်းကိုလည်းစစ်တပ်နဲ့ရဲတပ်ဖွဲ့ကမောင်းနှင်ယူဆောင်သွားပါတယ်ဒါကြောင့်မလို့တည်ဆုံတဲ့စီးရင်အရေးအတွက်ဒီထက်ထပ်တိုးနိုင်ပါသေးတယ်မန္တလေးမြို့ကဆရနာသိမှုဆက်ညီတပိပေါင်းစုံခြံတပိပြုလုပ်နေတဲ့အချိန်မှာပဲစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ဖြိုခွင်းတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတော့မျက်မြင်တွေ့ရှိသူတူကလည်း VOE ကိုခုလိုပြောပါရယ
်ကျွန်တော်တို့48စိန်မန်းတောင်းပေါ့အဲ့မှာလာပြီးတော့အထိုင်တွေးလို့တာကိုအဲ့လိုမျိုးအဲ့လိုတင်ထိုင်တွေးလို့ရင်းနဲ့သူတို့မှာအခေါ်ပြောခွင့်တွေလုပ်ကြအောင်ညဆန္ဒတွေပဲကြားကြားကြောင်းရင်းနဲ့ကျွန်တော်တို့ဒီ48စိန်မန်းနဲ့ပိတ်တယ်အဲ့ကျွန်တော်စိန်မန်းလမ်းမှာပေါ့အဲ့စိန်မန်းလမ်းမှာနေပြီးတော့ပြန်ပြီးတော့တက်လာတယ်ပြီးရင်ကျွန်တော်တို့ရဲ့48နောက်ထပ်ကိုညာသေးခေါ်ပါမှာအဲ့ညာသေးကနေပြီးတော့သူစပြီးတော့ဖြိုခွဲရပဲပေါ့အဲ့လိုမျိုးကြားစစ်တပ်တော်ကမဲရီဘုံတွေခွဲတယ်အတန်ဘုံတွေခွဲတယ်ကိုချီရတော့ချီစစ်နေပြစ်တယ်ကိုအဲ့မှာတယောက်ကတော့အခုလိုလိုင်းပေါ်မှာလည်းတွေ့မှာပါအဲ့မှာတယောက်ကတော့ခေါင်းပွင့်သွားတယ်လို့ပြောတယ်ကိုဟုတ်ကျွန်တော်တို့ရဲ့နောက်ဖက်လမ်းကကော်မလေးတယောက်ဆိုရင်သူကသူအိမ်ထဲမှာနေတာကွအဲ့ဒါသူတို့နောက်ထပ်ကနေလိုက်ပြလိုက်တာအိမ်ထဲမှာလိုက်ကိုကြည့်တဲ့ရှက်မှန်တယ်လို့ကြားတယ်ပေါ့
အခုဒီမတ်လ9ရက်နေ့ကလည်းတပိတ်ပေါင်းစုံညီညွတ်စွာစုဝေးပြီးတော့ထန်တပိတ်ပြုတ်လို့နေတာကိုစစ်တပ်နဲ့ရဲဘက်ကဖြိုခွဲတာကြောင့် လူ30ဦးထက်မနည်းဖမ်းဆီးခံခဲ့ရပါတယ်။မန္တလေးမှာဆေးအုပ်ချုပ်ရေးကောင်စီကိုဆန့်ကျင်တဲ့စစ်ပြဝဲတွေစတင်တဲ့အချိန်ကစလို့အကြမ်းဖက်ပြစ်ခတ်ဖြိုခွင်းတာကြောင့်လက်ရှိအချိန်ထိသေဆုံးသူ20ဦးထက်မနည်းရှိပြီးတော့ဒီနေ့သေဆုံးမှုကတော့အများဆုံးဖြစ်ပါတယ်။အကြမ်းဖက်ဖြိုခွင်းပြစ်ခတ်ဖမ်းဆီးတာတွေရှိနေပေမဲ့မန္တလေးမြို့နေရာအနှံ့တော်များများမှာစစ်ပြမှုတွေဆက်ပြီးတော့ဖြစ်ခဲ့တယ်လို့ပဲညာဘက်မှာလည်းဖျောင်းနိုင်မှုတွေထုံပြီးတော့ညာဘက်ပြုလုပ်နေကြတာတွေ့ရပါတယ်ခင်ဗျာ။
ရန်ကုန်မြို့နယ်တချို့မှာမနေ့ညနဲ့ဒီနေ့ဆန္ဒပြပွဲတွေအတွင်းရဲနယ်စစ်တပ်ကအင်အားသုံးနှိမ်နင်းတာကြောင့်၃ယောက်ထပ်မံသေဆုံးသွားခဲ့ပြီးတော့အတော်များများလည်းထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ဒါ့အပြင်ပြည်내ဒဝယ်မြို့တွေမှာလည်းဆန္ဒပြတဲ့သူ၂ယောက်သေဆုံးခဲ့ပြီးတော့ဒဏ်ရာရတဲ့သူတွေနဲ့ဖမ်းခံရတဲ့သူတွေအတော်များများလည်းရှိခဲ့ပါတယ်။ဒီကြောင့်ပြည်စုံကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ရန်ကုန်မှာမနေ့ညကမြို့နယ်တိုင်းမှာညသပိတ်ပြုလို့ဆန္ဒပြခဲ့ကြပါတယ်။ဒီလိုညဘက်ဆန္ဒပြတာတွေအပြီးမှာလနကိုင်းတပ်ဖွဲ့တွေကရန်ကုန်မြို့ရဲ့နေရာတချို့မှာရက်ကွက်တွေဒဲကိုဝင်ရောက်ဖမ်းဆီးပစ်ခတ်တာတွေလုပ်ခဲ့ကြတဲ့အတွက်တေဆုံးသူတွေလည်းရှိခဲ့ပါတယ်။တာဂီတာမြင်တော်သားလမ်းမပေါ်မှာမနေ့ကညသပိတ်ပြုလုပ်ခဲ့တဲ့အတွက်ဆိုပြီးတော့လူငယ်၃ယောက်ကိုရဲကဖမ်းဆီးသွားတဲ့အတွက်ပြန်လွတ်ပေးဖို့တာဂီတာပြည်သူတွေကရဲစခန်းရှိမှစူဝေးတောင်းဆိုခဲ့ကြပါတယ်။အင်တာနက်ပြတ်တောက်ချိန်မနေ့တနာရီလောက်မှာလနကိုင်းတပ်ဖွဲ့တွေကမန်ပြေနှစ်လန်းတွင်ဝင်ရောက်ပြီးကြီးစစ်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်လူလူဦးဦးကောင်းကိုကြီးထိမှန်ပြီးတော့တေဆုံးသွားခဲ့ပါတယ်။တေဆုံးသူကိုစီသူနဲ့ကိုအောင်အောင်ဇော်တို့ရဲ့ရုပ်အလောင်းကိုရဲစခန်းကိုလာအပ်ဖို့အမတ်တင့်မြို့မရဲစခန်းကဆက်သွယ်လာတာမျိုးရှိတဲ့အတွက်အလောင်းကိုလက်နက်ကင်တွေဘက်ကလာပြီးလူယူမှာကိုစိုးရိမ်တာကြောင့်ဒီကနေ့နေ့လယ်မှာပဲဇာပနာပြုလို့တကြိုလိုက်တယ်လို့တေဆုံးသူကိုအောင်အောင်ဇော်ရဲ့ရောက်ဖဖြစ်သူကပြောပါတယ
်။ပြောကြားလာတော့နော်ဟိုတကယ်တော့မလာသေးဘူး။ဟိုအလောင်းကိုလည်းလာခေါ်မယ်လို့လည်းကြားတယ်လူမယ်လို့လည်းကြားတယ်ခင်ဗျ။ဟိုအခုကျွန်တော်ကတော့အားလုံးပြီးသွားပြီ။အဲ့လူငယ်ရက်မယ်တရင်ကြလို့ကျွန်တော်လည်းချက်ချင်းအေးအေးလှုပ်လိုက်တာကြိုလိုက်ပါဘူးခင်ဗျာ
။ဒီကနေ့မှာတော့တာဂီတာမှာပုံမှန်ဆန္ဒပြပွဲတွေရှိနေပြီးတော့ရဲနဲ့စစ်တပ်ကအင်အားအများပြချထားတာတွေရှိနေတယ်လို့လည်းမျက်မြင်တွေကပြောပါတယ်။လိုင်မျိုးနယ်မှာမင်းညားကလွတ်တော်ကိုယ်စားလှယ်တဦးကိုဝင်ရောက်ဖမ်းဆီးခဲ့တဲ့အတွက်ရက်ခွက်နေပြည်သူတွေကဝန်းရံတားဆီးတာတွေလှုပ်ခဲ့တာကြောင့်လက်နက်ကိုင်တွေက45မိနစ်ဝန်းကျင်လောက်ကြာအောင်ဇက်တိုက်ပစ်ခတ်ဖြိုခွဲမှုတွေလုပ်ခဲ့ပါတယ်။ဒီပြစ်ခတ်ဖြိုခွဲမှုတွေမှာ၄ဦးဒဏ်ရာရရှိခဲ့ပြီးတော့ဒီနေ့မနက်မှာပဲတဦးသေဆုံးပြီးနောက်တဦးကတော့လက်ရှိမှာစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ဒီဖြိုခွဲခံရတဲ့အဖွဲ့ထဲမှာပါဝင်သူတဦးဖြစ်တဲ့ကိုထောင်ကအခုလိုပြောပါတယ
်။တိုးလိုင်းမျိုးနဲ့ကျွန်တော်ဘက်က၁၆ရက်ပြတော့ဟိုဘက်၁၃ရက်ကွက်ဘက်ကနေပြီးတော့ကျွန်တော်တို့ကိုကူညီဖို့ဆိုပြီးတော့ကင်းဆောင်နေတဲ့လူတွေအဖွဲ့လိုက်အခုကြောက်သွားတဲ့ညီလေးတွေအဖွဲ့တွေကတက်လာပြီးလာကူကြတယ်။အကူရဲ့အချိန်မှာသူတို့ပြန်ဆုတ်တဲ့အချိန်နဲ့လည်းကြုံလဲကြုံအိုက်စင်ကရနာအကျော်လေးရောက်တဲ့အချိန်မှာအညီလေးကဒီလိုရှေ့အတက်သူတို့ကဒီကားပေါ်နေပြီအဲ့လိုစက်တက်နဲ့လိုဒုံဒုံဒုံဒုံဒုံဒုံချောက်ချလာလို့စေ့မိပြစ်လိုက်တာရှေ့က၃ယောက်လုံးထိရ၃ယောက်လုံးထိရ၃ယောက်လုံးထိရမှာအညီလေးကဟိုခေါင်းကိုထိအောင်တော့ပြစ်တာသူတို့ကတေးသေးချာချာတဲ့ပြီးပြစ်တာအဲ့လိုချိန်ပြီးတော့အခုလမ်းပြစ်တာဘာဖြစ်လို့လဲတော့ကျွန်တော်ကအဲ့နာမှာအဲ့သူတို့အဲ့နာမှာအပြစ်တင်တာမှာကျွန်တော်ကရှိလို့
ဒီနေ့နေ့လယ်မှာတုန်နေမြို့နယ်မှာလဲဆန္ဒပြတဲ့သူတွေကိုလက်နက်ကင်တပ်ဖွဲ့တွေကအင်အားအလုံးရင်းနဲ့ဖြိုခွဲခဲ့တဲ့အတွက်ဒဏ်ရာရသူအတော်များများရှိခဲ့သလိုနှစ်ယောက်ကစိုးရိမ်ရတဲ့အခြေအနေရှိတယ်လို့တုန်နေမြို့ကဒေသခံတဦးကပြောပါတယ
်။တုန်ဒေသခံအထင်ကြီးရတော့ကျွန်တော်တို့ဒီရှေ့ဆန်တော့ဖျောက်ဝင်ကျင်တာမှာအထိုင်ကလေးနဲ့ကျွန်တော်တို့ခံတက်ထောက်ထားတာလေ။အဲခံတက်ထောက်ထားတာကိုရန်ကုန်ဘက်ကနေပြီးတော့ဟိုစစ်ကား73ကြီးရယ်တုန်ဒေသောင်းတော်အမြောက်ဘက်ကစစ်ကား2ကြီးရယ်စုစုပေါင်းစစ်ကား55ကြီးနဲ့ဆက်လာပြီးတော့မျိုးပြန်ပကားနေပြီးတော့တစ်ခွက်ရပစ်တယ်။နောက်ဟိုမြို့ထဲမှာအခြေဆိုင်နေတဲ့ရဲတွေနဲ့စစ်သားတွေနဲ့ဆက်တက်လာပြီးတော့အနောက်ဘက်ကနေဆက်ပြီးတော့ဖြစ်တယ်။အခုဖျားနာခံတနာပါတော့အပြစ်ခက်တွေရမ်းများနေရခင်ဗျာ။လက်ရှိကျွန်တော်တို့ကိုတင်ပေးဆေးရုံရောက်လာတာပေါ့ဗျာ။ကျွန်တော်တို့ဒီစစ်တပ်ကကုတူပြည်အတွင်းကနှစ်တန်းအင်အားဆိုလို့ရှိရင်တော့လူ9ယောက်ထိရခင်ဗျာ။9ယောက်မှာ2ယောက်ကတော့ဆုံးနေရတယ်ခင်ဗျာ။တို့ကပြည်တာအကုန်ပြစ်တာ။အိမ်တကားဖွင့်ထားရင်လည်းအိမ်တကားကိုပြစ်တယ်။ဟိုတပ်ပုံချိုင်းရင်လည်းတပ်ပုံလိုက်တာပြစ်တယ်။တို့လည်းအကုန်ပြစ်နေတာခင်ဗျာ။
ဒါပြန်ဒီကနေ့မှာတာမွေကြောင်မြောင်းမှာလဲဆန္ဒပြသပိတ်အကြောင်းကိုပြစ်ခတ်ဖြုတ်ခွဲဖမ်းဆီးတာတွေရှိခဲ့ပါတယ်။ရန်ကုန်မြို့နယ်စုလေးနဲ့ရွှေဘုံဖျားဝန်းကျင်မှာလဲအိမ်စည်းကားတွေနဲ့လဲဆန္ဒပြတာတွေရှိခဲ့ပါတယ်။ဒီမြို့မှာဆိုရင်လဲသ ကျောင်းသားလူငယ်တွေရဲ့ထိုင်သပိတ်ကိုလက်နက်ကင်တွေကကြီးစစ်သုံးပြီးတော့ပြစ်ခတ်ဖြိုခွဲခဲ့လို့နှစ်ဦးသေဆုံးပြီးတော့6ယောက်ထပ်မနေကြီးထိမှန်ခဲ့တယ်လို့မျက်မြင်တူက VOA ကိုပြောပါတယ်။ပြင်းထန်တဲ့အရာရှိထားပြီးလဲကျနေတဲ့သူတူကိုတော့လက်နက်ကင်တွေဘက်ကလူယူသွားတယ်လို့ဆိုပါတယ်။အလားတူပဲဒဝဲမျိုးကဝဲကျော်ပြည်သူသပိတ်စစ်ကြောင်းနဲ့ပြစ်ခတ်ဖြိုခွင်းခံခဲ့ရလို့ဝမ်ပိုက်ကြီးဖောက်ပြီးတော့ဝင်သွားသူတူရှိပြီးတော့ Maryland ပုတ်ကလေးကဆေးရုံကိုတင်ထားပါတယ်။အဲ့နောက်တော့ဆေးရုံကိုစစ်တပ်ကရောက်လာပြီးကြီးစစ်ထိမှန်ထားသူကိုဆေးကုသခွင့်မပေးဖို့ဖိအားပေးနေတယ်လို့တဝဲတပိတ်စစ်ကြောင်းမှာပါဝင်သူကိုဆိုင်ကိုကိုထွန်းက VOA ကိုပြောပါတယ်စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနေတိုင်းဆက်ရှိနေပြီးတော့ဒီဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နင်းမှုတွေကြောင့်နိုင်ငံတော်ထိခိုက်သေဆုံးမှုတွေမြင့်တက်နေပေမဲ့လည်းဆေးအာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေကတော့ဆက်ပြီးတော့အားကောင်းနေစေဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော် VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်မန္တလေးမြကြီးနာရထားလမ်းမဲသာဘူရာနဲ့ဘုံချောင်းဘူရာကြားကတဲချောင်းတရာဖောက်ခွဲဖြက်စီးခံရတာကြောင့်မိသားသွားလာဖို့အခက်ခဲရှိနေသလိုမိသားဝန်ထမ်းတွေကလည်း CDM အလုံးမတက်ရေးသပိတ်မောင်းမယားမှာပါဝင်နေတာကြောင့်ပြင်ဆင်ဖို့အခက်ခဲရှိနေတဲ့အကြောင်းကိုပြောပြပေးမှာဖြစ်ပါတယ်။ကျွန်တော်ရန်နိုင်ပါ။မန္တလေးမြကြီးနားရထားလမ်းပိုင်းကအင်းတော်မြို့နယ်အတွင်းရှိတန်တရာဒဇင်ဟာတောက်ကြနေည10နာရီလောက်ကဖောက်ခွဲဖြက်စီးခံရတာပါ။ဒီလိုဖြက်စီးခံရတာနဲ့ပတ်သက်ပြီးတော့ဒေသခံအူက VOA ကိုအခုလိုပြောပါတယ
်။နေရာကကျွန်တော်တို့ဒီမဲကပူတာနဲ့ပုံချောင်းပူတာကြားပေါ်တော့အဲဒီကအဲ့ဒီမှာသူကတရားမသိရှိတယ်လေအဲတန်တရားမသိရှိတယ်ကျွန်တော်ပေကြောင့်တရားခေါ်ကြတာပေါ့နော်အဲတစည်းကိုထောက်ခွဲသွားတာပေါ့နော်အဲဟိုလောက်ကလည်း7နာရီ35လောက်ကလည်းပြောတယ်ဗျာမဲကနဲ့ဆိုရင်သူက4-5မိုင်လောက်ဝေးမှာပေါ့နော်အဲ့ဒီနေရာ
ဒီတော့ငွေကတော့လက်လော့ကချင်းပြည်နယ်မှာတိုက်ပွဲတွေပြန်ဖြစ်နေတဲ့ KIA ကချင်းလွတ်လပ်ရေးတပ်ဖွဲ့ရဲ့လက်ချက်အဖြစ်ယူဆကြပေမဲ့တိကျအတည်ပြုနိုင်တာတော့မရှိသေးပါဘူးမြမမီထားဌာနအရာရှိတူကတော့တရားဖောက်ခွဲခံရတဲ့အခြေအနေတွေကြောင့်လောလောဆယ်မှာမိထားပြတ်တမ်းသွားလာဖို့မဖြစ်နိုင်တော့ကြောင်းသုံးသပ်ထားပါတယ်
။ဟုတ်ကဲ့ဒီဓာတ်ပုံတွေရောမြန်မာရဲ့အထောက်အကူအရာကတော့တခြားလောလောဆယ်ပြီးလို့ပြီးဆုံးလို့မရဘူးပြသူကတရားပေါ်ခံထားတဲ့အောက်ကအုပ်ကွန်ကပြဲသွားတဲ့အတွက်ဖက်ကတရားမှာခံထားတဲ့တရားယူပြီးကိုလောရတဲ့ဘောလုံးမှာအောက်ကိုကျသွားတော့သိရတယ်။အဲ့တော့သူကတရားဘလူဝဲပေါ်နေသူကပြီးလို့မရဘူးပြ။ဘယ်လိုပြင်းလို့ဆိုရင်လည်းသူကအောက်ကနေဒီထောက်ပံ့နေပါလေ။တန်ထောက်ပံ့အခုထောက်ပံ့နေတော့ကဖားဆက်ခွေရတို့အဲ့လိုခွေပြီးတော့မှပဲသူကပြီးလို့ရမှာကြ
။ဖားဆက်ခွေရဆိုတာမိထားလုပ်ငန်းသုံးစကားဖြစ်ပြီးဇလီဖားတုံးတွေကို4,000ပုံဆင့်ထပ်ပြီးအောက်ကနေဆင့်ခံတဲ့သဘောမျိုးဖြစ်ကြောင်းရှင်းပြပါရစေ။လက်လောမှာမိထားအင်ဂျင်နီယာဌာနအပါအဝင်ဝန်ထမ်းတွေက CDM ခေါ်အလုံးမတက်ရေးသပိတ်မောက်ထားတာကြောင့်ပျက်စီးသွားတဲ့တရားပြင်ဆင်ဖို့လည်းအခက်ခဲနိုင်ကြောင်းဆက်ပြောပါရစေ
။တရားကြီးအခုပြင်ဖို့အောင်လို့ကျွန်တော်တို့ဒီကတော့တို့ဌာနကောင်းဆောင်ကအကုန်လုံးပြည်ပြည်နဲ့လုပ်ထားတဲ့အတွက်အားလားလုပ်သွားရည်လည်းမရှိဘူးတက်တဲ့ကကျွန်တော်တို့မမှုကြီးတွေလည်းအကုန်လုံးပြည်ပြည်နဲ့လုပ်ထားတဲ့အတွက်လူအင်အားလုပ်သွားအင်အားချမ်းတယ်ကပြည်ပြည်နဲ့လုပ်တဲ့အကုန်လုံးဆိုတော့တို့ပြည်နဲ့လုပ်ရသည
်ဖေဖော်ဝါရီတရနေ့ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာမန္တလေးမြကြီးနားရထားလမ်းကမိထားဝန်ထမ်းတွေအားလုံးဟာ CDM မှာပါဝင်လာကြောင့်မိထားတွေအသွာအလာရပ်ဆိုင်းနေတာပါ ဒီအပိုင်းတွေအတွက်မှာတော့ကချင်ပြည်နယ်အတွင်းမှာ KIA နဲ့တိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပြီးတော့တမတော်ကလူလက်နက်ရိခါပို့ဖို့စစ်ထားသွားဖို့ပြင်ဆင်နေတဲ့သတင်းတွေထွက်ပေါ်ပြီးတဲ့နောက်တဲချောင်းတရဖောက်ခွဲဖျက်ဆီးခံခဲ့ရတာဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
ရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြမအတန် DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVB ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3 Jolu တွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်မင်္ဂလာပါရှင်မြန်မာနိုင်ငံတွင်းမှာရှိတဲ့လူခွေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်ပတ်စင် podcast အစီအစဉ်မှာနေကြိုဆိုလိုက်ပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ပြည်တော်ဘဲရူကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အပြည်ပြည်ဆိုင်ရာမြို့သမီးများနေ့ကိုဂုဏ်ပြုတဲ့အနေနဲ့နိုင်ငံတွင်းမှာအနာရှင်ဆင့်ကျင်ဆန္ဒပေါ်ထုတ်ပေါ်နေမှာရှေ့တန်းကပါဝင်နေတဲ့မြန်မာမျိုးသမီးတွေရဲ့အခမ်းကဏ္ဍကိုဒုတန်ကတင်ဆက်ပေးသွားမှာပါ။ဒီဆောင်မကိုဒုတန်ဖွဲ့သားတွေကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်
။ဆောင်မအတွင်းအင်တာဗျူးဖြစ်ဆိုသူတွေရဲ့အမည်ကိုလုံခြုံရေးအခြေအနေတွေကြောင့်ပြောင်းလဲအသုံးပြုထားပါတယ
်။ဦးချိန်ပြီးပေါ့အဆက်အသွယ်ရမရဘူး။မရတော့ကိုယ်လည်းစိတ်ကူတယ်ဘာလို့တော့ကျမရတိတ်ကောင်းတော့ကြောက်ခက်ဖြစ်ခါစားဈေးကလည်းပြန်ပြရမယ့်ရက်ကဒီရက်ဆိုတော့စိတ်ပူတယ်။အား၄ရက်နေ့လေးကလာညီမတို့ပစ္စည်းပို့နေတာဒီမှာအရင်ကလည်းပစ္စည်းပို့တော့သူတို့ကမရှိရင်အကြောင်းပြန်ကြားမယ်ပေါ့ရှိရင်တော့အကြောင်းမကြားဘူးပြောတယ်အဲ့ဒါပြောတော့အဲ့ဒါပို့လာတော့ဒီနေ့ထိပေါ့သူတို့ကတော့ဖုန်းပြန်မဆက်သေးဘူးဒီနေ့ခုနှစ်ရက်ပြည့်သွားပြီပေါ့လေအဲ့ဒါညနေကျရင်တော့အကြောင်းကြားထူးမယ်လို့တော့ပြောတာပဲလာလာလာနေရလဲဟိုသူတို့ကရှိတယ်လို့လားပြောတာကိုလေးကတော့စိတ်ပူတာပေါ့လေမိန်းကလေးလေးဆိုတော့သူတို့ကလည်းမိန်းကလေးလေးခေါ်ပြီးမှဟာတရားပေါ့နော်အဲ့လိုလေးပြောစံနေတယ်ကြားနေတော့ပို့ပြီးစိတ်ပူတာပေါ့လေကိုလေးကတော့
စစ်အာဏာရှင်ကိုဆန့်ကျင်ဆန္ဒပြရင်အဖမ်းခံထားရတဲ့အသက်20ကျော်အရွယ်သူမရဲ့ညီမအကြောင်းပြန်ပြောပြနေတဲ့မတ်တီးယားဖြစ်ပါတယ်။မတ်လ3ရက်နေ့ကမြောက်ကလအဝိုင်းနားမှာအဖမ်းခံခဲ့ရတာပါ။မတ်တီးယားဟာညီမဖြစ်သူအတွက်နေတိုင်းလိုလိုအင်းစိန်အချင်းချောင်ကိုလာပြီးစားစရာနဲ့လိုအပ်တဲ့ပစ္စည်းတွေကိုပို့ပေးနေရပါ။အာဏာသိမ်းတာကိုလက်မခံတဲ့ရန်ကုန်ကပြည်သူအများအပြားဟာနေစဉ်လိုလိုဆန္ဒပြပွဲတွေပြုလုပ်နေပြီးနေစဉ်အဖမ်းခံနေရပါတယ်အဖမ်းခံရသူတွေကိုတပ်ဆိုင်ရာရဲစခန်းမှာလိုက်လံစုံစမ်းကြပြီးမကြွေခဲ့ရင်တော့အင်းစိန်အချင်းချောင်ကိုတွားစုံစမ်းပြီးပစ္စည်းပို့နေကြတာပါထောင်ရှိမှာခြံပြီးအခမဲ့ကူညီပေးနေတဲ့ရှင်းနေအဖွဲ့ရဲ့ဇယင်းအရာတော့အသက်14နှစ်အရွယ်မိန်းကလေးငယ်လေးတွေရောဖမ်းဆီးခံရတဲ့အထဲမှာပါနေရကိုတွေ့ရပါတယ်တချို့မိန်းကလေးတွေကိုဓမ္မဖမ်းထားမှမသိရတဲ့အကျွတ်မိဘတွေကရတက်မအေးဖြစ်နေရတာတွေ့လဲရှိပါတယ်ကိုမိသားစုဝင်တွေကိုဘယ်နေရာမှာဖမ်းဆီးရမှန်းမသိလို့စိုးရိမ်တကြီးမျက်နှာတွေနဲ့ရှင်းရွေတွေကိုအာကိုတကြီးမင်းနေတဲ့သူအများပြားကိုလည်းအင်းစိန်ထောင်ရှိမှာတွေ့ရပါရဲ့အဲ့ဒီလူတွေကတူဖြစ်တဲ့ဥဆောင်ကအင်းစိန်ထောင်ရှိမှာထိုင်နေပါရဲ့သူကစစ်တပ်မှတာဝန်ထမ်းဆောင်နေတဲ့ဒုရကံဘုံတူဖြစ်တယ်လို့ပြောပါရဲ့အင်းစိန်ထောင်မှာရောက်နေရဲ့လို့ယူဆရတဲ့အသက်18နှစ်နဲ့အသက်23နှစ်အရွယ်သမီးနှစ်ယောက်ကြားစားစရာလာပို့တာပါ
တကူလေးကပြောထားတယ်ဆန္ဒပြရမယ်ဆိုရင်မိမိရဲ့ရင်ထဲကအမှန်တရားကိုနိုင်ငံရေးအကြောင်းကိုထုတ်ပေါ်ပြောမယ်ဆိုရင်ဟဲ့လားပထမဆုံးအထင်းထင်းခံရမယ်ဟဲ့လားနောက်တစ်ခုကအပြစ်ခတ်ခံရမယ်ဒဏ်ရာရမယ်နောက်တစ်ခုကသိမယ်ဒီ3ခုကိုခံနိုင်ရင်ရှိလို့ရှိရင်ကျွန်တော်လုပ်လို့ပြောထားတယ်အဲသမီးတွေကတော့ကျွန်တော်တို့ဒီပေါ်အခုသူတို့ထိန်းသိမ်းခံရတယ်ပေါ့ဗျာ3ရက်နေ့ကစပြီးတော့ထိန်းသိမ်းခံရတယ်တကယ်လို့သူတို့အနေထားနဲ့ကံကောင်းထောက်မှလို့လွတ်လာခဲ့လို့ရှိရင်တော့ဒီနိုင်ငံရေးကိုကျွန်တော်ကနေပြီးတော့ဆက်လက်ပြီးပြန်လုပ်ခိုင်းပါဗျသူတို့ကလည်းပြန်လုပ်ပါဗ
ျဆန္ဒပြအမျိုးသမီးတွေကိုလက်နက်ကိုင်တွေကအကြမ်းဖက်ဖမ်းဆီးရဲလို့စွပ်စဲချက်တွေလည်းရှိနေပါတယ်ကြားမဒန်းသူညီမရေးကွန်ရဲရဲ့ဒရိုက်တာဒေါ်မေးစပယ်ဖြူကဒန်
းသူညီမတွေကိုလည်းကာအိမ်ကြီးပြက်အောင်ပေါ့နော်ကျွန်တော်အတွင်းဝက်သားတွေဝ လို့ခေါ်မယ်အတွင်းခါနေပေါ်တဲ့အချိန်ပေါ့နော်ဆွဲလွဲပြီးတော့ဖမ်းပြီးတာအတွေ့အဓမ္မချုပ်သွားတာလေအဒီရဲနေလို့ပါလို့အတော့မပြုတ်တယ်နဲ့ဒီမှာလို့ဟိုဖမ်းပြီးတာလို့လည်းတွေ့နေရတယ်လို့ရဲနေတဲ့ကိုယ်တိုင်ကလည်းဒီဖမ်းပြီးခံရတဲ့မိန်းကလေးတွေပေါ်မှာဟိုပါးရိုက်ပါးရိုက်လုပ်ကြတယ်เนาะဒါတွေကိုကျွန်တော်တို့ဒီဗီဒီယိုဖိုင်တွေတော့တော့ပြီးတော့သတိထောက်ထားရည်အများကြီးနဲ့ကျွန်တော်တို့တွေ့နေရ
ဖန်းစီချိန်မှာရိုင်းနှက်တာတွေရှိတယ်လို့ကိုရန်ကြုံတွေ့ရတဲ့ဘိမျိုးကမတ်တူချူကအခုလိုပြောပြပါဗျ။
အရှိဘကနေဝင်ပြီးတော့ဝင်လာတဲ့ချိန်မှာဒီကလေးတွေကလည်းကြောက်ပြီးတော့ပြေးတာပေါ့နော်။အနောက်ဘက်ကနေထွက်ပြီးတော့ပြေးမယ်ဆိုပြီးတော့အနောက်ဘက်ကိုဖွင့်တဲ့ချိန်မှာအနောက်ဘက်ကနေပြီးတော့ပြန်ထဝင်လာတယ်။ထဝင်လာပြီးတော့ဝင်လာတာနဲ့ချစ်ချင်းပဲတော့ဘာကြီးတစ်ခါပြေးတဲ့ချိန်မှာအဲ့မှာထိတ်တိုက်နည်းနည်းချင်းစားရတယောက်ကိုထိသွားတယ်။အဲ့ဘိလေးမှာလည်းဘိမှာထိတယ်။လည်းဘိမှာလေးချက်မှာနက်ချက်ကဝါဖြစ်ပြီးတော့အပားမှာဖြီးတယ်ဒီသဘင်ရဲ့အရင်မှာဖြီးတာပေါ့နော်အနောက်ဘက်သဘင်ရဲ့အရင်မှာဖြီးတယ်ပြီးတော့ဒီဟိုမှာအင်းမှာနှစ်ပေါက်ဖြီးတယ်ထိုင်မှုရုပ်တဲ့ဖြစ်နေတော့အဲကလေးတွေကလည်းနေရာချပြီးတော့ထိုင်မှုလုပ်နေတဲ့အချိန်မှာပဲဟိုစစ်သားတယောက်နေပြီးတော့တုံးပြီးတော့ဟိုလုပ်တယ်ဒီနဲ့ဒီနဲ့ထုတယ်ထုလိုက်တော့အဲ့မှာဟိုဆန်းဆန်းငါးနှစ်လောက်ပဲရှိသေးတယ်ကလေးကမင်းကလေးမှာပေါ့ဆန်းကားလေးရှိတယ်မင်းကလေးမှာဂျူမှာခေါင်းရဲ့ဟိုပါပေါ့နော်ခေါင်းရဲ့ဂျူဆောင်မှာကွဲသွားတာထိုင်နေချိန်မှာလည်းအဲ့ထဲကကောင်မလေးတယောက်ရဲ့ဖုန်းကလာနေတယ်ဖုန်းလာနေတော့တခါအဲ့ဖုန်းကလာရမလားဆိုပြီးတော့ဖုန်းကိုပြထွက်လိုက်တယ်အဲ့ကောင်မလေးတို့လည်းပဲဟိုစစ်ဖက်နဲ့စောက်ကန်လိုက်တယ်အဲ့တည်းမှာပဲဟိုရဲတပ်ဖွဲ့တွေရတယ်ပါလာအဲ့ရဲတပ်ဖွဲ့မူကလည်းပြောနေပါပေါ့နော်မင်းလေးတွေမလုပ်ပါနဲ့မလုပ်ပါနဲ့မရိုက်ပါနဲ့ပေါ့နော်မင်းလေးတွေရိုက်လို့မရဘူးဆိုပြီးတော့လာနေတဲ့ကြားကနေပြီးတော့စောက်ကန်ထည့်လိုက်တာ
မတူချိုးကတော့နောက်တစ်ချိန်ဆန္ဒမပြပါဘူးဆိုတဲ့ခံဝန်ကတိနဲ့ပြန်လွတ်လာခဲ့ပါတယ်။သူမကတော့ဆန္ဒပြပွဲတွေမှာစက်ပါဝင်နေအောင်ပါပဲလို့ပြောပါရယ်။အချင်းထောက်နေတဲ့မှာဖန်ဆီးခံနိုင်ရတဲ့မိန်းကလေးတွေလိမ်ပိုင်းဆိုင်ရာချိပါနှောက်ယှက်ခံရတာတွေရှိတယ်လို့လူမှုကွန်ရက်ဆာမင်းနာတွေပေါ်မှာပြောဆိုနေကြပေမဲ့ပြန်လည်လွတ်မြောက်လာသူတချို့နဲ့ရှင်းနေတွေကတော့အဲ့ဒီလိုမျိုးမကြမ်းမိမကြုံမိကြောင်းဆိုပါရယ်။ဂျိုးအတန်ကလည်းအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတရားအတိမပြုနိုင်သေးပါဘူး။ဆန္ဒပြသူတွေကိုအကြမ်းဖက်အဖွဲ့ရဲ့တပ်ဖြတ်ဖမ်းဆီးရတွေပို့ပြီးရက်စက်ကြမ်းကြုတ်လာပြီးမဲ့လမ်းမော်ချွတ်တဲ့အမျိုးသမီးရာတိတိတသာရော့ကြမသွားခဲ့ပါဘူးဆန္ဒပြပွဲတွေမှာနေစဉ်ပါဝင်နေတဲ့မပပက
ခုနောက်မှာဟိုလိုက်ဖမ်းနေပြီညရဲ့ယူပုံနေချာနေပြီအဲ့ချိန်မှာခံစားချက်ကမှန်တယ်ပြောလို့ရှိတာကြောက်တယ်ကြောက်ပြီးတော့ကိုလည်းထွက်ပြေးရတာပေါ့နော်အဓိကသူတို့လက်ထဲကိုအပါမခံနိုင်ဘူးပြီးလို့ရှိရင်အခုဆိုလို့ရှိရင်ဟိုဖမ်းသွားတယ်ပြီးရင်ထိတ်သက်တယ်တက်ပြစ်တယ်အဲ့ဒါမျိုးလေးဆိုတော့ပို့ပြီးတော့ကြောက်ဖို့ကောင်းတယ်ဒါပေမဲ့တစ်ခါမှလည်းဟိုကြောက်လို့ဆိုပြီးတော့ရက်သွားကြတယ်စိတ်တော့မဖြစ်ဘူ
းဆန္ဒထုတ်ဖို့ပွဲတွေစတဲ့နေ့မှာကရင်ရိုးရတင်တန်းအင်ဂျီဝမိန်ကလေးနှစ်ဦးကတပိတ်စစ်ကြောင်တဦးကနေကျွေးကြော်ချီတက်ခဲ့ပါတယ်အကြံဖတ်ဖြုတ်ခွင်းတာတွေမရှိသေးခင်ကသုံးဝေးထိုးပြီးလက်ပတ်အညီလေးတွေဝင်းကဆန့်ကျင်နေတဲ့မိန်ကလေးအကြံဖတ်ဖြုတ်ခွင်းလာချိန်မှာရှည်တန်းကနေမျက်ရည်ယိုပုံးတွေကူညီငိမ့်တက်ပေးတဲ့မိန်ကလေးစသဖြင့်ပုံစံမျိုးစုံနဲ့လမ်းပေါ်ချွတ်လာကြတာပါမက်ရှလာရှိရနေကကြောက်ရွံ့တဲ့အပြပြဆိုင်ရာအမျိုးသမီးနေအတွက်ဆောင်မုတ်ကိုလည်းစစ်အာဏာရှင်အမြင့်ဖြတ်ဖို့အားလုံးအတူစိန်ခေါ်ဆိုဆိုပြီးရွေးချယ်သတ်မှတ်ခဲ့ပါတယ်အဲ့ဒီနေ့ကအမျိုးသမီးစစ်ကြောင်းတွေမှာချက်မဲအလံလွှင့်တူချီတက်ခဲ့ကြတာပါချက်မဲဆိုရင်ရုံညံ့တယ်လို့ရှေ့ရိုးဆွဲအယူသီးရဲ့အကျန်းဖတ်ရင်းနဲ့တက်အုပ်စုရန်ကကာကွယ်ဖို့လေထမိန်ခံတက်တွေကအတိုင်းတာတစ်ခုထိအသုံးဝင်ခဲ့ပါတယ်။နှွေဦးတော်လှန်ရင်မှာအမျိုးသားတွေကိုယ်တိုင်ထမိန်ကိုအဝတ်အစားတစ်ခုအဖြစ်သာလက်ခံလာကြပြီးခေါင်းပေါင်းလုံးဆင်မြန်းခဲ့ကြပါသေးရဲ့။
ကျွန်တော်တို့တိုက်ပွဲဝင်ရတာဒီမိုကရေစီစနစ်အတွက်တိုက်ပွဲဝင်ရပါတော့။အဲတော့ဒီမိုကရေစီစနစ်ကတော့တန်းတူညီမျှမှုနဲ့လူ့အခွင့်အရေးကိုအိုလေးစားလိုက်တာလေညီမကိုထောက်ကားစီနေလို့ကျွန်တော်တို့ပါရှင်းကြည့်အောင်ဖြစ်တယ်။အဲတော့ဒီမိုကရေစီစနစ်ဟာစစ်အာဏာရှင်အောက်မှာလူမှုထောက်ကားနိုင်တာပေါ့နော်
။ဂျာမန်ဒန်းတူညီမရဲ့ကွန်ရဲရဲ့ဒရိုက်တာဒေါ်မေစပယ်ဖြူဖြစ်ပါတယ်။ဒါကြောင့်အင်ရှင်မားကနေအထည်ချုပ်ပညာရေးဆေးလော့ကစသဖြင့်အလွှာအသီးသီးကအမျိုးသမီးတွေဟာဒီမိုကရေစီပြန်လည်အသက်ဝင်လာဖို့ကြွေးကြော်နေကြတာပါ။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့ချုပ်ပြန့်ချက်အရတော့အခုဆိုရင်ဖန်စီတရားစွဲဝရန်ထုတ်ပြစ်ဒဏ်ချမှတ်ခံရသူ1900ကျော်နေပါပြီ။တနက်နေ့ပြစ်သက်ခံရသူဥယျာဉ်ဟာလည်းမတ်လ17ရက်နေ့မနက်ပိုင်းအထိ 50 ဦးချက်မနည်းရှိလာပေမဲ့မပပလို့အမျိုးသမီးတွေကတော့ဒီမိုကရေစီအတွက်ဆက်လက်ကြိုက်ပွဲဝင်အောင်မယ်လို့အခိုင်အမာပြောဆိုနေကြသေးပ
ါနိုင်ငံတိုင်းဒီမိုကရေစီရဖို့အတွက်ထိုက်တန်တယ်ကိုလွတ်လပ်ခွင့်ကိုအနာဂတ်အတွက်ဟိုကိုစူးစမ်းရစူးစမ်းတော့ပြန်ရတဲ့ရလတ်မျိုးပေါ့နော်လူသားတိုင်းဟိုရရှိဖို့အတွက်ထိုက်တန်တယ်အဲ့တော့အခုလိုမျိုးဒီစစ်အာဏာရှင်ရှိမယ်ဆိုလို့ရှင်စစ်အာဏာရှင်ရှိတဲ့နိုင်ငံဘယ်တော့မှကောင်းစားလာမှာရှိတယ်ဘရောဟိုပြည်သူအလုံးအကျုံပြုမယ်တပြတ်မယ်ဒိုင်းနဲ့နှိပ်စက်မယ်ဆိုတော့ဒီစစ်အာဏာရှင်နဲ့ပတ်သက်လို့ရှင်တော့လုံးဝအပြည့်အစုံကန့်ကွက်ပါတယ်ကိုနိုင်ငံတစ်ခုတည်းမဟုတ်ဘူးเนาะဘယ်နိုင်ငံဘယ်တိုင်းပြည်ပဲလူမျိုးမှမဆိုစစ်အာဏာရှင်စနစ်ကဘယ်တော့မှမရှိနိုင်တဲ့အကြပါ Federal Democracy မရမချင်းပေါ့เนาะဆက်ပြီးတော့တော်လှန်သွားမယ
်အခုတင်ဆက်ပေးခဲ့တဲ့စီစဉ်မှုနားဆင်ကြရလို့ကျင်းပမလို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒိုးတန်ပတ်စင်တန်းထွင်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒိုးတန်ရဲ့ Facebook စာမျက်နှာSoundCloud, YouTube, iTunes ကနေဝင်ရောက်နားဆင်နိုင်မှာဖြစ်လို့ POA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့9နာရီကနေ10နာရီအတွင်းနဲ့တနင်္ဂနွေနေ့နဲ့9နာရီကနေ10နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီးFrontier မြန်မာနဲ့ Foundation Hirondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နှားဆင်ကြဖို့ခိတ်ခေါ်ချင်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်
။ခုတစ်ခါတော့ဆက်သွယ်မိများကန်အစီအစဉ်တင်ဆက်ပေးချင်ပါတယ်။CRPH ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီကနေပြီးတော့ခန့်ထားတဲ့ခိတ္တနိုင်ငံရေးဝန်ကြီးဒေါက်ဇင်မာအောင်ကိုမန်အင်ဂျင်နီယာဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။ Federal ပြည်ထောင်စုဖွဲ့စည်းပုံဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်လို့အဓိကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်
။ဒီအခုဟာကမက်ဆင်မာအောင်တို့ကအခုဟာယာယီဝန်ကြီးတွေဆိုတော့အခုဆိုလဲယာယီခိတ္တဒုသမရလည်းဖြစ်လာပြီဆိုတဲ့ခါကျတော့ဒီ CRPH အနေနဲ့အဲ့လိုယာယီဆိုးရဖြစ်ဖြစ်ပေါ့နော်ဒီအမျိုးသားညွန်ပေါင်းဆိုးရအဖွဲ့လူမျိုးဟိုဖွဲ့ပြီးတော့ဒီလိုဖွဲ့စည်းပုံခြေခံဥပဒေရေးဆွဲဖို့ပေါ့နော်ယာယီရေးဆွဲဖို့တို့ဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေပါဝင်ဖို့ဆိုတော့အဲ့လိုမျိုးထောက်ပြချက်ဒီပေါ်မှာကြတော့မက်ဆင်မာအောင်ဘယ်လိုမြင်လဲရှင
်အဲဟိုအကြံပေးတာတွေထောက်ပြတာတွေကိုကျွန်တော်တို့အငြင်းတန်းကြိုဆိုပါတယ်နားလဲနားထောင်ပါတယ်အဲ့လိုအများကြီးရရှိပါတယ်ကျွန်တော်တို့စီကိုလည်းရောက်တာရှိတို့တော်တာတချို့ဟာတွေကလည်းကျွန်တော်တို့စဉ်းစားထားတဲ့အချက်တွေရှိပါတယ်အချိန်တခုပါပဲတချို့ဒီ stakeholder တွေအများကြီးဖြစ်တဲ့အခါမှာအခုကျမတို့ CR page ပေါ့ဘာကြောင့် immediately လုပ်တဲ့အခါမှာကျမတို့ဒါကြောင့်မဟုတ်လို့လေသိ stakeholder များတဲ့အခါကျရင် immediate မလုပ်နိုင်ဘူးသူကဘာလို့ဒီ stakeholder တွေကြားထဲမှာအခြေအလဲဆွေးနွေးပြီးတော့မှသွားတာရှိရပေါ့နော်ဆိုတော့ဒါကြောင့်မဟုတ်လို့ကျမတို့ဒီဟာကဖြစ်လာမှာပေါ့နောက်တစ်ခုကကျမတို့ဒီအနာမသိခင်ကတည်းကဟိုကလေဒီတစ်ခေါက်သွားမှဒီလူသားညီမျိုးတွေဆိုတာပုံစံမျိုးဖြစ်လိမ့်မယ်ဆိုတာမူကလေချိထားပြီးသားဖြစ်တယ်ပေါ့နော်ဆိုတော့အဲ့ဒီဟာကိုအခုကျမတို့ကအခုလက်ရှိနိုင်ငံရေးလိုအပ်ချက်အရာရယ်တမိုင်းချောင်းမှာဖြစ်ခဲ့တဲ့သင်ကန်းစာကြီးအရာကိုကျွန်တော်တို့ဒါဒီအခြေအနေအရကလိုအပ်တယ်စကားတွေပြောဖို့လိုတယ်ယုံကြည်မှုတွေနားလည်မှုတွေတည်ဆောက်ဖို့လိုတယ်အဲ့ဒါကိုအခုကျမတို့ workshop လုပ်နေပါတယ်နောက်တစ်ခုခုနပြောနေတဲ့အကြံပေးချက်တွေဟာကျွန်တော်ထင်တယ်အခြေအခုရောက်လို့ရှိရင်တိုင်မယ်တစ်ခုရောက်လို့ရှိရင်ဖြစ်လာပါလိမ့်မယ်လို့ကျွန်တော်အခုတော့ဒီလောက်ပဲပြောနေ
ဟုတ်ကဲ့အဲ့တော့ CRPH ကထုတ်ပြန်တဲ့ဒီနိုင်ငံရေးရည်မှန်းချက်ပေါ့နော်ဒီနိုင်ငံရေးခိုင်ချက်ရည်မှန်းချက်အဲ့ဒီအကြေညာချက်မှာလဲဒီ2008ဖွဲ့စည်းပုံခြေကဥပဒေကိုဖျက်သိမ်းမယ်ပြီးတော့ဒီဖွဲ့စည်းပုံခြေကဥပဒေတစ်ကိုဟိုရေးဆွဲမယ်ပေါ့နော် CRPH အနေနဲ့အဲ့ဒီအဆင့်ကိုရောက်ဖို့ဘယ်လိုအနေထားရှိမလဲရှင
်အခုခုနကျွန်မပြောသလိုပဲပေါ့ဒါကလည်းဟိုမာ Federal Constitution လောက်ပြီဆိုပြီးပါတီတစ်ခုရဲ့အစုဖွဲ့တစ်ခုတွေကဆွဲရတာမဟုတ်ဘူးခုဟို version တွေအများကြီးရှိအဲ့တော့ဒီ version တွေကြားထဲမှာကျမတို့စကားပြောရပါလိမ့်မယ်။နောက်ပြီးတော့အခြေခံဥပဒေတစ်ခုအသက်ဝင်ဖို့ဆိုလို့ရှိရင်အောက်က mechanism တွေလိုပါပေါ့။နောက်သူ့အသက်သွင်းမဲ့ mechanism တွေလိုတယ်။ဆိုတော့အစားရစားအုပ်ပေါ်မှာပဲရှိနေတာမျိုးမဟုတ်ဘဲနဲ့နိုင်ငံရေးရရန်တရားတွေ mechanism တွေတရားဝင်မှုတွေဒီဟာတွေတိစောက်ရတာတွေလည်းရှိပါတယ်။ဆိုတော့ကျမတို့ထင်တယ်ကျမတို့အခုသွားမယ့်လမ်းကြောင်းဒီနိုင်ငံရေးရ proposal တစ်ခုတည်းမကပဲ။ကျမတို့လက်တွေ့အရာဘယ်လိုချင်းကပ်နိုင်မလဲဆိုတဲ့အနေအထားမျိုးတွေထိပါ။အချင်းကပ်ပြီးတော့ကျမတို့သွားဖို့လို့ဟိုစီစဉ်နေတယ်season နေတယ်တွေ့ဆုံနေတယ်ဆိုလိုတာကျမတို့ဒီလာမယ့်နိုင်ငံရေး vision ကိုသွားတဲ့အခါမှာအဲတစုတစ်ဖွဲ့နဲ့သဘောထားနဲ့တယောက်အောင်ဦးကောင်းနဲ့လှုပ်သွားမယ့်အနေအထားမျိုးမရှိပါဘူးကျမတို့ကြောချင်တယ်ကျမတို့ရဲ့ဆွေးနွေးဘက်ဒီเนาะဒီဟိုနဲ့ကျမတို့တိုင်ပင်နေပါတယ်ညှိနှိုင်းနေပါတယ်ဒီပေါ်မှာအားလုံးဖြစ်နိုင်ခြေအရှိဆုံးလက်ရှိအခြေအနေရဲ့ပေးထားချက်အရာဖြစ်နိုင်ခြေအရှိဆုံးအနေအထားကိုကျမတို့အလုံးပုံသဘောတူညီချက်တွေကနေတွားဖို့ရှိပါတယ်အဲ့လိုတွားမယ်ဆိုလို့ရှိရင်လည်းကျွန်မထင်တယ်စတိတ်ဟိုလ်ဒါတွေကြားထဲမှာတီးအတွက်အ အဲဟို statement လိုပဲဖြစ်ဖြစ်သဘောတူညီချက်လိုပဲဖြစ်ဖြစ်တခုခုလုပ်ပြီးတော့ပါကျွန်တော်တို့ကြွားဖို့လို့ရှိပါတယ်လို့အဲ့ဒါမျိုးပြောချင်ပါတယ်
โอเคအဲ့တော့ဟိုတိုင်းသားလက်နက်ကိုင်ဖွဲ့ကြီးပေါ့เนาะဟိုဒီ CRPH ထုတ်ပြန်ထားတာလည်းရှိပါတယ် RCSD ရှမ်းတိုင်းသားလက်နက်ကိုင်ဖွဲ့ကြီးနဲ့လည်းဟိုဆွေးနွေးတယ်ဆိုတဲ့အပိုင်းမှာပေါ့အဲ့အတွက်ဟိုမျှော်လင့်ချက်ပေါ့เนาะဒီလိုတိုင်းသားလက်နက်ကိုင်ဖွဲ့ကြီးကဒီ CRPH နဲ့ဟိုပူးပေါင်းဆောင်ရွက်လာနိုင်မယ့်အနေအထားမျိုးရောဘယ်လိုရှိပါလဲရှင
်သဘောအဖွဲ့အစည်းတွေကနိုင်ငံရေးမှာဟိုရက်တည်နေတဲ့သဘောတဘာဝတွေတော့မတူဘူးဒါပေမဲ့ပန်းနိုင်နေရတော့တူပါတယ်ဒါကြောင့်တို့ဒီအခုတွေ့ခဲ့တဲ့သူတွေကကျွန်တော်တို့ဒီ2022ဒီဘယ်လိုပြောလဲ21ရာစုပင်လုံတော့ကလည်းကျွန်တော်တို့ဆွေးနွေးပတ်ဒီအနေနဲ့တွေ့ခဲ့ကြဆွေးနွေးခဲ့ကြအမှုရဲ့ခေါင်းဆောင်တွေတားပါတယ်ဆိုတော့ဒီအခြေဆက်တွေနဲ့ပဲကျွန်တော်တို့တိုင်းပြည်ကိုဘယ်လိုဖက်ဒရယ်ပုံစံမျိုးနဲ့သွားမလဲဒီမိုကရေစီဖက်ဒရယ်ပုံစံမျိုးနဲ့သွားတဲ့အခါမှာဘယ်ဟာတွေကအခြေခံမှုတွေဖြစ်မလဲဘယ်လိုတွေသွားတယ်လဲဘယ်အချိန်မှာတော့ဘယ်အချိုးခွင့်မှာတော့ဘာတွေလုပ်တင်လဲဆိုတဲ့ကိစ္စတွေပေါ်မှာကျွန်တော်တို့အမြင်ချင်းဖလှယ်ကြတာဖြစ်ပါတယ်အမြင်ချင်းဖလှယ်ပြီးတော့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေနိုင်ငံရေးရဲ့တောင်းဆိုချက်နောက်ပြီးတော့တမိုင်းကပေးထားခဲ့တဲ့အမွေနှစ်ဒီဟာဒီပုံမှာကျွန်တော်တို့အကောင်းဆုံးဟန်တယ်လုပ်ပြီးတော့သွားနိုင်ကြဖို့ပေါ့နော်တချို့သင်ငန်းစာယူရမှာရှိတယ်တချို့ပြည်ပြန်ကြောင်းနောက်ထပ်ဟိုပေါ့နော်အမှားရင်းတွေကိုထပ်ပြီးတော့နောက်ထပ်မှာရင်းတော့ကမှားခဲ့တယ်ဆိုရင်လည်းမှားခဲ့တဲ့အမှားတွေထပ်မကျူးလွန်ဖို့တော့ကျွန်တော်တို့ချမ်းပါတကယ်ကိုပို့ပြီးတော့ပွင့်လင်းတဲ့ရိုးရှင်းတဲ့အဲဟိုဆက်ဆံရေးမျိုးတွေထူထောင်သွားကြဖို့ကျွန်တော်တို့ဒါဆွေးနွေးနေကြတာဖြစ်ပါတယ်ဆိုတော့အချိန်လေးကောင်းတယ်လို့ကျွန်မပြောချင်ပါတယ
်အခုအဲ့တော့စစ်တပ်ကဖွဲ့စည်းထားတဲ့ဒီအုပ်ချုပ်ရေးကောင်စီကနေပြီးတော့သူတို့ဒီပြည်သူတွေပေါ်မှာဟိုအကြမ်းဖက်ဟိုဖိနှိပ်နေတဲ့အပိုင်းကတော်တော်လေးဟိုပြင်းပြင်းထန်ထန်ဖြစ်နေတဲ့အနေအထားမှာပေါ့နော်လူတို့ကလည်းဒီ R2B ပေါ့နော်ကုလသမဂ္ဂဘက်က R2B ဒါမျိုးအဆင့်ထိဝင်ဖို့သူတို့တောင်းဆိုတာတွေတော်တော်လေးပြင်းပြင်းထန်ထန်တောင်းဆိုတာတွေလည်းရှိလာတယ်ဆိုတော့အဲ့ဒီအနေအထားမှာရောတကယ်ပဲလူတို့မျှော်လင့်တဲ့လူမျိုးဖြစ်လာနိုင်ပါရှင့်
အဲ့တော့လူလူကဒီလူလူကဘလောက်ဟိုကျမတို့လေးစားရလဲဆိုလို့ရှိရင်လေလူလူကတောင်းဆိုနေတာတွေမဟုတ်ဘူးသူတို့ကိုယ်တိုင်တိုက်ပွဲဝင်နေကြတာဖြစ်တယ်ဟိုပြောရမယ်ဆိုလို့ရှိရင်ဒီလိုလုပ်ရင်ငါတို့လည်းဘလောက် contribute လုပ်မလဲဆိုတဲ့အတန်အနေကြီးကျမတို့ကြားနေရတာပေါ့နော်ဆိုတော့သူတို့ကိုယ်တိုင်လည်းနေတတူကတိုက်ပွဲဝင်နေကြတယ်နေတတူကတော့မဟုတ်ဘူးအခုဆိုနေရောညောင်းပဲဖြစ်နေပြီเนาะအဆိုင်တွေခွဲပြီးတော့ဆန္ဒပြမယ်ဟိုလုံးမယ်တော့အကာအကွယ်မယ်ခုကကိုယ့်ကိုယ်ကိုပြည်သူလူထုက defense လုပ်နေရတဲ့အနေအထားဖြစ်တယ်အဲ့ defense လုပ်ရတော့ပို့ပြီးတော့ဟိုကျမတို့စနစ်တကျဘလို့လုပ်နိုင်မလဲဆိုတာတွေတော့ကျမတို့စဉ်းစားနေပါတယ်ခုကကိုယ့်ကိုယ်ကို self defense လုပ်နိုင်မယ့်အနေအထားမျိုးကိုကျမတို့ဘလို့ဝိုင်းပြီးတော့စဉ်းစားပြီးတော့ကူညီပေးလို့ရမယ်ဒါကတစ်ဖက်ပေါ့နော်တစ်ဖက်ကလည်းဒီလိုမျိုးဖြစ်နေတဲ့အပေါ်ဒီမှာအဲကမ္ဘာမျက်နှာစာမှာတော်တော်လေးကိုရုပ်ဆိုးအကြီးတန်းတဲ့ပြည်မျိုးနိုင်ငံတွေကအသိမခံနိုင်တဲ့အနေအထားမျိုးတွေဖြစ်လာလို့ရှင်ကျမတို့ကကောင်းတဲ့နိုင်ငံရေးအရတော့ကောင်းတဲ့အခြေအနေတစ်ခုလို့ကျမတို့ယူဆလို့ရတယ်အဲ့တော့ဒီမှာဟိုအမအောင်ကြုံလုံးဟို view ရနေတစ်ဆင့်ပြောချင်တာကကျမတို့အခုပေါ့နော် generation မျိုးစုံပေါ့ generation set လူငယ်တွေအပါအဝင် generation ပေါင်းစုံကပုဂ္ဂိုလ်ကို self defense တွေလုပ်နေကြရတယ်ဒီနိုင်ငံထဲမှာလည်းဆန္ဒပြနေကြဆန္ဒပြရင်းတွေကိုကျမတို့မြင်နေရတာပဲဒီနော်အခုဟိုတနက်ကြီးစံတွေကိုကာကွယ်ဖို့ကိုယ့်ဘာသာကိုဖြစ်တဲ့အနည်းနဲ့ကိုယ်လက်ဖြစ်နော်အကာအကွယ်တွေဟိုတွေယူပြီးတော့အလုပ်နေကြတဲ့အနေအထားအဲ့ဒီပြည်သူတွေကိုကျွန်မအနေနဲ့လေးစားပါတယ်တန်ဖိုးလည်းထားပါတယ်ပြည်သူလူထုကဟိုတောင်းဆိုနေုံနေမဟုတ်ဘဲနဲ့ကိုတိုင်းမှာပါဝင်နေကြတာဖြစ်တယ်ဒီကြိုက်ပွဲမှာအဲ့ဒီအတွက်ကျွန်မအနေနဲ့အများကြီးလေးစားတယ်ဒါကြောင့်မို့လို့ကိုဟိုကျွန်မတို့ဒီဒီချိန်ဟာပြီးခဲ့တဲ့အဖြစ်ရက်တွေနဲ့မတူဘဲနဲ့ပုံပြီးတော့အောင်မြင်နိုင်ချေရှိတယ်အောင်မြင်နိုင်မယ်ဆိုတဲ့ယုံကြည်ချက်တွေကျွန်တော်မှာပုံပြီးတော့မြင်မလာရပါတယ်ဒါပေမဲ့တခုရှိတာကအခုရမ်းနေပုံပြီးတော့ဆိုးလာတယ်ဆိုတာဟာဒါဘာလို့ပြလဲဆိုတစ်ခါကအားနည်းလာလို့တုံ့ပြန်တဲ့အနေထားလို့ကျွန်တော်နားလဲပါတယ်ကိုယ့်ကိုယ်ရှုံးတော့မယ်မတို့အားနည်းလာတော့မယ်လို့ခံစားရတဲ့လူတယောက်ဟာစိတ်ပိုင်းဆိုင်ရာရာ psychologically ကသူများကိုချောက်တယ်ပေါ့နော်ကိုကကြောက်လာရင်သူများကိုချောက်တာပေါ့အဲ့တော့ကျွန်တော်တို့ဒီလိုပဲနားလဲတယ်တို့ကိုကြောက်နေပြီကြောက်လို့မလို့ပုံပြီးတော့ပြည်သူလူထုကိုချောက်လှန့်နေရယ်ဆိုတဲ့အနေထားမျိုးကိုကျွန်တော်တို့ကြီးရတယ်ဆိုတော့ဒီ mood ကိုဒီ momentum ကိုကျွန်တော်တို့ဆက်ထိန်းထားမယ်ဆိုပြီးဒီတိုက်ပွဲကကျွန်တော်တို့တေချာပေါ့နိုင်ပါပါလို့ခံချက်ညီနေကျွန်တော်တို့ပေါ်နိုင်အောင်လို့ကျွန်တော်တို့လည်းစူးစမ်းနေကြပါတယ်ဆို
အဲ့တော့တစ်ဖက်မှာလည်းအခုလိုတိုင်းသားလက်နက်ကိုင်ဖွဲ့တွေရှိတော့ဒီလို Federal တပ်မတော်ပေါ့နော် Federal ဒီ Army ဆိုတဲ့အစစ်မျိုးကိုလည်းဒီတချို့တွေကမျှော်မှန်းလာတာတွေရှိလာတယ်ဆိုတော့အဲ့လိုမျိုးအခုဒီမက်စမောင်တို့အနေနဲ့လည်းအခုလိုတိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့လည်းဆွေးနွေးတာရှိတဲ့အခါမှာဒီလို Federal Army ဆိုတဲ့အစစ်မျိုးရောက်ဖို့ဘယ်လိုအခြေအနေရှိပါလဲရှင်
အဲဒါက technically မူအားဖြင့်တော့ကျမတို့က federal ပြည်ထောင်စုကိုသွားရင် federal army လို့လေဒီဒါမူအားဖြင့်ဘလို့မှဟိုငင်းပွားစရာမရှိဘူးဒါကျမတို့ဒီဟို ဟိုငင်းငယ်ညီလာခံတွေပါတော့မအမြဲတမ်းလုံခြုံရေးကဏ္ဍကဘယ်တော့မှဟိုဆွေးနွေးလို့မရတဲ့အနေအထားမှာအခုကျွန်တော်တို့ဒီကိစ္စကိုပြောလို့ရလာတယ်ပေါ့ဒါ reality လိုအပ်တယ်ဆိုတော့ဒီဖြစ်ရကြီးရတယ်သက်တည်ပြတယ်ပေါ့နော် Federal Army လိုအပ်တယ်ဆိုတဲ့ကိစ္စဒါအငင်းပွားပွဲရမရှိပါဘူးအဲ့တော့တခုတော့ရှိတယ်ဒီ Federal Army ကိုဖြစ်ဖို့လို့သွားဖို့ကတခြားနိုင်ငံရေးရလိုအပ်ချက်တွေ requirement တွေရှိတယ် technically ပေါ့စကားပြောရမယ့်အနေအထားမျိုးရှိတယ်နောက်ပြီးတော့ကျွန်တော်တို့တိုင်းပြည်ကတိုင်းသားလက်နက်ကန်တပ်ဖွဲ့တွေမဟုတ်ဘူးလေအဲ့တော့ဟိုအစုဖွဲ့တွေအများကြီးရှိတယ်ဒီကြားတွေထဲမှာအလုံးဟို end game ကိုသွားဖို့ဆိုရင်တော့တည်တည်ချာချာညှိနှိုင်းပြီးတော့သဘောတူညီချက်တွေနဲ့သွားမယ်နေတာဖြစ်တယ်ဒီမှာအခုချိန်မှာပြောနိုင်တာကတော့ Federal Constitution ရှိရင် Federal Army ရှိရပါလိမ့်မယ်ဒီမူကတော့ဒါကျွန်တော်တို့လက်ခံထားတယ
်အဲအခုဆိုရင်ပေါ့နော်ဥရောပသမဂ္ဂတို့ဒီကုလသမဂ္ဂပါဝင်ဥရောပသမဂ္ဂတို့ရောဒီနိုင်ငံတကာတို့နိုင်ငံတကာကပါပေါ့လေဟိုဒီကုလသမဂ္ဂအကြွေးမှုချုပ်ရဲ့အထူးမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဲခရစ်စတင်းဘာဂနာကိုဒီမြန်မာနိုင်ငံကိုလာဖို့ပေါ့နော်အဲ့ဒါကိုဒီစစ်ကောင်းဆောင်တွေကိုသူတို့တိုက်တွန်းနေတာပြင်းပြင်းထန်ထန်တိုက်တွန်းနေတဲ့အပိုင်းမှာပေါ့နော်အဓိကတော့ဒီဘာဂနာလာလို့ရှိလို့ရှိရင်သက်ဆိုင်သူအားလုံးနဲ့ပေါ့နော်တွေ့ဖို့အဲ့ဒါမျိုးအပိုင်းတွေကိုဟိုဖေးဆောင်ဆွေးနွေးဖို့ဆိုတော့အဲအခြေအနေကိုသူတို့တွန်းအားပေးနေတဲ့ခါကျတော့အဲ့လိုမျိုးတွေးဆောင်ဆွေးနွေးရေးဖြစ်လာမယ့်အနေအထားရောဒီစစ်ကောင်းဆောင်တွေဘက်ကလိုက်ရောလာနိုင်မယ့်အခြေအနေရောရှိမှာရှင
်အာနော်တော့ဇေအထီတော့ကျမတို့မတွေ့သေးဘူးဟိုဒီကြပြီတော်တော်ဟိုတကယ်တော့ဟိုဒီ special envoy လာဖို့လို့စူးစမ်းနေတာစပြီးအာဏာသိမ်းကြရပဲပြောရမှာဆိုလို့ရှိရင်လေဆိုတော့သူလည်းစူးစမ်းနေတယ်ဟိုဟိုဝင်မယ်ဆိုရင်သူ့ဘက်ကအစင်းသိဝင်လာဖို့လို့တော့မှvisa တခြား requirement တွေအကုန်အစင်းသိရှိနေတဲ့အနေအထားမျိုးကြီးကျမတို့ဆက်သွယ်ရခဲ့တယ်ဒါပေမဲ့တစ်ဖက်ကခွင့်မပြုဘူးပေါ့လေနော်ခွင့်မပြုတဲ့အနေအထားခေါင်းမာနေတဲ့အနေအထားရှိနေတယ်ဆိုတော့အခုလည်းဒါကိုလက်မလျှော့သေးဘူးထပ်ပြီးတော့စူးစမ်းနေတာကိုလည်းကျမတို့ကြားသိနေရပါတယ်ဒါပေမဲ့ကျမထင်တယ်အခုချိန်ချီတော့တင်ကောင်းဆောင်တွေကခေါင်းမာနေတော့မယ်ပေါ့လေနော်တွေးဖို့လို့သူတို့ဒါခွင့်မပြုသေးတဲ့အနေအထားမျိုးရှိနေပါ
ဒီစစ်ကောင်စီဘက်ကနေပြီးတော့သူတို့ကိုဖိနှိပ်နေတဲ့နေရာမှာလူတွေကိုဖမ်းတာပေါ့နော်ဖမ်းတဲ့နေရာမှာအခု NLD ဖွဲ့ဝင်တွေရောဒေါက်ဆန်းစုကြည်နဲ့နှိဆက်သူတွေပါသူတို့ဖမ်းနေစီးတယ်နောက်ဒီចောင်းသားတွေကိုဖမ်းတဲ့အခါမှာတော်တော်လေးဟိုနှိဆက်တာတွေရှိပါတယ်အဲ့တော့တော်တော်လေးကိုနှိပ်စက်တဲ့အပိုင်းမှာအခုဆိုရင်ဟိုလူတေဆုံးတဲ့အထိပေါ့နော်နိုင်ပိုင်းတွင်လူတေဆုံးတာညဖမ်းသွားတယ်မနေ့မှာတော့အလောင်းလာယူပါဆိုတော့အခြေအနေမျိုးကြီးကြီးဖြစ်လာတယ်တစ်ဖက်မှာလည်းလူတို့ရဲ့ဟိုတန်တိတ်တန်ခိုင်မာမှုပေါ့နော်ဒီစစ်အာဏာသိမ်းတာကိုလုံးဝဟိုသူတို့ဟိုအမြင့်ပြတ်တဲ့အထိသူတို့ဆန့်ကျင်သွားမယ်ဆိုတော့သူတို့ရဲ့တန်တိတ်တန်ခိုင်မာမှုကိုလည်းတွေ့ရတော့ဒီအခြေအနေတွေကဘလို့ဆက်ဖြစ်လာနိုင်မယ်လို့မြင်ပါလေရှင
်ဒီတစ်ခါပြည်သူကိုကြည့်ရတော့ခုနပြောသလိုပြကျွန်မအရန်အားရတယ်ဆိုတော့တခြားသူခဏတစ်ဖြုတ်တော့ဟိုဟိုခွာစစ်လိုမျိုးခဏလောက်ကြည့်လို့မပြီးဝုံးဆိုတစ်ချိန်မှာပြန်ထလာရောအခုခုလုံနေတဲ့ပုံစံလေးကိုလေ့လာခြင်းသိပါလိမ့်မယ်ဟိုဒီသနာပြမှုတွေကိုလည်းတိုင်ပင်တစ်ခုခေါ်ပြီးပြန်ပြန်ထွက်လာနောက်ပြီးတော့ထိတ်တိုက်အများကြီးမတွေ့ထိတ်တိုက်အများကြီးမတွေ့ပြည်သူလူထုကအရန်ကိုပန်းတတ်တယ်ရင်ဆိုင်တဲ့နေရာမှာတက်နိုင်ဆုံးအင်အားကိုခြွေတာပြီးတော့လုပ်တယ်ပြီးပြန်ထွက်လာဖို့လိုအပ်လို့ရှိရင်ဒီတိုင်းနေပြည်လုံးတိုင်ပင်ခေါ်ပြီးတော့ထွက်တဲ့အနေအထားမျိုးပေါ့ဆိုတော့ဒီ strategy ဘိုင်းမှာတော့ကောင်းပါတယ်တစ်ခါကတော့ဘာလို့ပြနေလဲဆိုလို့ရှိရင်ခုနပြောတဲ့ဟိုပေါ့နော်ဒီမကြောက်ဘူးဟိုမကြောက်တော့မကြောက်ကြအောင်ထပ်ပြီးတော့6ဆင်းတဲ့စိတ်နဲ့သူတို့ရက်ဆက်ပြတယ်ရန်ကားပြတယ်ဆိုတော့ဒါပေမဲ့အဲ့ဒါတွေကမထီရောက်ပါဘူးဘာလို့ဘာကြောင့်မထီရောက်လဲဒီလိုမျိုးလှုပ်လေလေငါတို့ထပ်ပြီးတော့တော်နိုင်ရမယ်ဒီကောင်လေးမရှိမှရမယ်ဆိုတော့ sense မျိုးကိုပို့ရသွားတယ်ခဏတစ်ပြုတ်တော့လူသားဆိုတော့ကြီးရတွေ့ရတဲ့ပုံမှာဟိုပါပေါ့နော်ခံစားနိုင်တချို့ဆိုဘာဖြစ်လဲဆိုလို့ရှိရင်ဟိုဒီလိုမျိုးတွေမခံစားနိုင်တော့ကိုကိုယ်တိုင်အောင်ထွက်ရမယ်ကိုတော်ထွက်ရမယ်ဆိုတော့စိတ်ခံစားမှုတွေဖြစ်လာတယ်အခုကျွန်တော်တို့ဒီထဲမှာလည်းဖြစ်တယ်ဒီလိုကိစ္စမျိုးမှာတော့ထွက်လိုက်ရင်ကောင်းမလားဆိုတော့ဒီကိုယ်တွေကိုယ်တိုင်တော့ဖြစ်တယ်တလောက်တော့လုံနေကြတာဆိုပြီးတော့ပေါ့နော်ဆိုတော့ပြောချင်တာကလူရဲ့စိတ်ကဟိုပေါ့နော်ကိုဖိနှိပ်ရင်ဟိုထကြွတတ်ပါတယ်လို့ဒါလူရဲ့သဘောတဘာပေါ့မတရားမှုတွေတတ်ကြုံလာရတဲ့အခါမျိုးမှာနောက်ပြီးတော့ပြည်သူလူထုဟာကိုယ်မှာအားရှိရဆိုတော့သူတို့သိနေပါတယ်ဒီအားကအလားတက်သူတို့အဖြစ်ခံမှာမဟုတ်ပါဘူးတစ်ချက်ပါဆိုတော့နောက်ထပ်ဘာထက်တွေ့ရလဲဆိုတော့အခုလိုလက်နက်ကိုနော်ဟိုလက်နက်နဲ့အင်အားကိုအလွဲသုံးစားလုပ်နေသည်၍ဘာကိုပိုသေးကြစေတလဲဆိုရင်ဒီစစ်တပ်ကပို့ပြီးတော့ reform လုပ်ရလိမ့်ပို့ပြီးတော့ professional ဖြစ်အောင်လုပ်ရလိမ့်မယ်ဆိုတာပို့သေးတာသွားစီပါအဲနောက်ဘာဘလို့နီးနေပဲဖြစ်ဖြစ်ကျွန်တော်တို့ပြန်ပြီးတော့ဟိုတိုင်းပြည်ကိုပြန်သွားတဲ့အခါဒီစစ်တပ်ကိုယ်တိုင် security sector reform ကလုပ်ကိုလုပ်ရမယ်ဆိုတဲ့တက်တည်နေနေကျွန်တော်တို့မြင်မိပါတယ
်ဒါဆိုရင် နိုင်ငံမြန်မာနိုင်ငံမှာအနာမြန်မာနိုင်ငံရဲ့အနာဂတ်မှာတကယ်လို့တစုံတရာချီနေတွေပြောင်းလဲလာပြီဆိုလို့ရှိရင်အရင်လိုတင်မုန်းချေရေးလိုပါလို့ဆိုတာထက်ဟိုအဓိကလည်းနိုင်ငံတကာထောက်ပြနေတာဒီလိုစစ်တပ်အာဏာသိမ်းနေဆိုတာ impunity ပေါ့နော်ဟိုပြစ်ဒဏ်ကနေကင်းလွတ်ခွင့်ပေးတဲ့အချက်ကြောင့်လေဒီလိုစစ်တပ်ကအဲ့လိုအာဏာသိမ်းတာတွေစစ်တပ်ကဗိုလ်ချုပ်တွေကအဲ့လိုပြစ်ဒဏ်ကင်းလွတ်နေတဲ့အချက်ကြောင့်ဖြစ်တယ်ဆိုရင်ထောက်ပြတာတွေလည်းရှိတော့အနာဂတ်မှာတော့ဒီလိုကျူးလွန်ခဲ့တဲ့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေကပြစ်ဒဏ်ကြခံနိုင်မဲ့အလားလားရှိတယ်ဆိုရဲ့သဘောလားရှင
်အဲတခုတာဝန်ယူမှုတာဝန်ခံမှုရတော့တာဝန်ခံရလိမ့်မယ်အမြင့်ဆုံးတာဝန်ခံရမဲ့သူရှိကိုရှိနေတယ်ဒါကအလကားဖြစ်တာမဟုတ်ဘူးနောက်တစ်ခုကစစ်တပ်လောက်ဒီဟိုပေါ့နော် hierarchy ဖြစ်တဲ့ဟိုဒီ order ကိုပဲနိုင်လာတဲ့ institution မျိုးမရှိဘူးဗမာပြည်မှာဆိုလို့ရှိရင်ပေါ့နော်ဆိုတော့ဒီအမိန့်တွေကိုဘယ်သူတွေပေးလဲနောက်ဆုံးတော့ဒီအာဏာသိမ်းမှုကိုဖြစ်စေတဲ့ဗိုလ်ချုပ်ကြီးကြီးမင်းအောင်လိုက်အပါအဝင်စေကောင်းဆောင်တွေကဒီကိစ္စတွေကိုတာဝန်ခံရလိမ့်မယ်နောက်တစ်ခုဟိုခုနကပြောတာဟုတ်ပါတယ်နောက်တစ်ခုကျွန်တော်တို့က transition ကိုသွားမယ်ဆိုရင်ကျွန်တော်တို့က transitional justice ကိုမပြောခဲ့ကြဘဲနဲ့အဲအမျိုးသားပြန်လည်တင့်မြတ်ရေးဆိုတဲ့အနေထားမျိုးနဲ့သွားခဲ့ကြတယ်နေပါဒီတစ်ခေါက်ကတော့ justice ကိုသွားလိမ့်မယ်နောက်တစ်ခုက transitional justice လို့ဆိုရတာမှာ institution ကြီးတစ်ခုလုံးကိုကျမတို့ကအပြည့်ပေးဖို့ပြောတာမဟုတ်ဘူးဒီ institution ကိုအလွဲသုံးစားလုပ်ပြီးတော့เนาะဒီတိုင်းပြည်မှာဒီ institution ကိုပုံပြပန်းပြဖြစ်အောင်လုပ်လို့တလွဲသုံးသွားတဲ့သူတွေကဒါလည်းတာဝန်ခံရမှာဖြစ်ဒါကြောင့်မို့လို့ကျမတို့ကတက်မတော်ထဲမှာရှိနေတဲ့တက်မတော်သားအားလုံးကိုတိမ့်ကျုံပြီးတော့အပြစ်ပေးတာမျိုးအရေးယူတာမျိုးလုပ်ဖို့လို့ပြောနေတာမဟုတ်ဘူးကျမတို့ဒီ institution ဟာလိုအပ်တယ်ဒါပေမဲ့ more professional ဖြစ်ဖို့လို့လိုတယ်နောက်ပြီးတော့ဒီ institution ဟာ democratic civilian control လို့ပြောတယ် democracy နီးကြရွေးကောက်တင်မြောက်ခံထားရတဲ့အယက်သားတွေရဲ့အုပ်ချုပ်မှုအောက်မှာရှိဖို့လို့လိုတယ်ဒါကြောင့်မလို့ဒါဟာ reform လုပ်ဖို့လိုအပ်တယ်လို့ကျွန်တော်တို့ပြောချင်တယ်အဲ့ဒီလိုသွားဖို့သွားလိမ့်မယ်မသွားဘူးလို့ရှိရင်လည်းထပ်ခါကျူးလွန်နေမှာဖြစ်တဲ့အတွက်ဒီကိစ္စတွေကတော့ကျွန်တော်တို့ကဟိုသွားဖို့သွားရမယ်နောက်ထပ် reform တစ်ခုကိုသွားမယ်ဆိုလို့ရှိရင်နောက်လာမယ့်နိုင်ငံရေးလမ်းကြောင်းမှာဒီဟာအတွက်တေချာစေရမယ်တီကြရဲ့ transitional justice ကနေပြီးတော့တစင်အ ਨੇ ဆုံးအခုချိန်ကြီးစစ်ကောင်းဆောင်တွေကသူတို့တတ်ခဲ့တဲ့ကိစ္စတွေအတွက်သူတို့မှားယွင်းခဲ့တဲ့ကိစ္စတွေအတွက်ဘယ်တော့မှမတောင်းပန်ဘူး။ဟိုဆိုတဲ့ခါကျတော့ဒါမျိုးတွေလည်းလုံးတင်နေဒီအလေးအထားကိုပါရမှသာလေကျမတို့ကပုံပြီးတော့ခိုင်မာတဲ့ democracy အသွင်ပြောင်းရေးကိုသွားနိုင်မယ်။နော် democracy တည်ဆောက်ရေးကိုသွားနိုင်မှာဖြစ်ပါတယ်။အဓိကတော့ကျမလက်ခံပါတယ်။ခုနကပြောတဲ့ transitional justice လို့ပြောတဲ့မရှိဘူး။အဲ့လမ်းကြောင်းပေါ်မှာသွားပဲနဲ့ကျမတို့ကဟို democracy ကိုထူထောင်တဲ့အခါမှာဒီလိုပဲနောက်တစ်ခါတော့လည်းဒီလိုပဲပြန်ဖြစ်နေဦးမှာပဲပေါ့နော်အဲ့တော့ဒီတစ်ခေါက်ကတော့ဒါဟာသတိကြီးကြီးထားပြီးတော့စဉ်းစားနေတဲ့ကိစ္စဖြစ်ပါတယ
်โอเคအခုဆိုရင်ဒီ CRPH နေနေပေါ့နော်ဟိုမက်ဆီမာအောင်လို့ဒီယာယီဝင်ကြီးတွေဖွဲ့ပြီးတော့နောက်အထူးတန်တမန်တွေခန့်အပ်တာပေါ့နော်ဟိုဒေါက်တာဆာဆာဆိုလို့ရှိရင်ကုလသမဂ္ဂဆိုင်ရာအထူးတန်တမန်နောက်ပြီးတော့ကိုထင်လင်းအောင်လို့ပေါ့နော်အဲ့လိုမျိုးအထူးတန်တမန်တွေဒီနိုင်ငံခြားဆက်ဆံရေးတွေမှာပြင်ပလူတွေကိုအဲ့လိုခန့်အပ်တဲ့အတွက်ဟိုထိရောက်မှုအတိုင်းတာရောဘယ်လိုရှိလဲရှင်
ဒီအမှုအတိုင်းတာတော့ပုံမှန်လင်းလင်းပြောရရင်အခုကျွန်တော်တို့ကပြည်တွင်းမှာဆိုတဲ့ခါကျတော့အကန့်အသတ်ရှိတယ်လေ။နောက်အင်တာနက်တွေပိတ်လိုက်တဲ့အခါနောက်ပြီးတော့ဖုန်းလိုင်းတွေတက်လို့တဲ့အခါမလုံခြုံတော့ဟိုပြောရမယ်ဆိုလို့ရှိရင်အဲမလုံခြုံမှုကြောင့်မို့လို့ကျွန်တော်တို့ဆက်သွယ်ဆောင်ရွက်ရတာတကယ်လည်းခက်ပါတယ်။အခုအမားနဲ့ဆက်သွယ်ဖို့တော့ခဏအများကြီးအချိန်မှန်များစွာကျွန်တော်တို့ကြိုးစားရတာပေါ့လေ။နောက်တစ်ခုကဟိုဒေါက်တာဆာဆာလည်းဟိုစောပိုင်းတော့ဆက်သွယ်လို့မရအောင်ဟိုသူ့လုံခြုံရေးချင်နေရ။နောက်ပိုင်းမှာကျွန်တော်တို့ဆက်သွယ်လို့ရပြီသူ့လည်းအဲ့ recommendation လုပ်တဲ့သူရှိလာတဲ့ခါကျတော့ဒါသူကတော့လှုပ်လို့ရမယ်ပေါ့နော်လှုပ်လို့ရမယ်ဆိုတော့နည်းနည်း mobilize လုပ်ပြီးတော့လူတွေကို encourage ပြအောင်လို့ mobilize လုပ်တဲ့အရာ employee ရဲ့သဘောမျိုးပါမယ်လို့ကိုထင်လင်းအောင်လို့ကျတော့ဟိုလေထို့တူဒီ base မှာသူဆက်သွယ်လို့ရတယ်နည်းနည်းအဆက်သွယ်နေတဲ့ strategy ဖြစ်တဲ့ကျွန်တော်တို့ချိန်ပြီးပေါ့နော်သူကိုယ်တိုင်လည်းရှိပြီးသားဟိုချိန်တည်နေဒီအဒီမြန်မာအတိုင်းဝိုင်းနဲ့ချိန်ဆက်ပြီးတော့ရတဲ့ချိန်တည်သူလည်း strategy ဖြစ်တဲ့ဟာကိုကျွန်တော်တို့လုပ်ဖို့ရှိတယ်အဲကျွန်တော်တို့ကနေပြီးတော့ refer လုပ်တဲ့အတိုင်းနဲ့တွေ့ရတယ်ရှိမယ်ပေါ့ဆိုတော့ပြောချင်တာလူကိုယ်တိုင်ပြုတ်ဖို့လိုအပ်တာပေါ့ဘို့တကြောင်လည်းပြောရရင်တော့အပြင်မှာလည်းဒီလို virtually တွေ့တာလည်းဆိုင်တချို့လူကိုယ်တိုင်တွေ့ပြီးပြောဖို့လိုအပ်တဲ့အနေအထားတွေကြာလို့ရှင်ဒါအပြင်ကအဲဒီ front line တစ်ခုမှာရှိနေလို့လိုတယ်လို့ကျွန်တော်ယူဆတယ်အဓိကတော့လူကိုယ်တိုင်တွေ့ပြီးတော့ပြောဖို့ဆိုဖို့လိုအပ်တဲ့ကိစ္စတွေနောက်တမကြီးဦးကျော်မိုးထွန်းကတော့28ရက်နောက်ပိုင်းမှာမှသူကျင်းညာတာကိုကျွန်တော်ရှေ့ပိုင်းမှာတော့ကျွန်တော်တို့ကအဲဒီလို့ပါတော့ရှိတယ်ဒီလိုဒီအစီအိုက်စီးဝေးကိုစောင့်ပြီးတော့မှကျွန်တော်တို့နောက်ထပ်ဒီတန်တမန် front ကိုကျွန်တော်တို့ဘလို့ထပ်ပြီးတော့ဟုတ်ပေါ့ကျမတို့ပဲပါလာလို့အနေနဲ့ဆိုရအနေထားမျိုးနဲ့ပြောတာဖြစ်တယ်ဆိုတော့တမကြီးကတော့ career diplomat ဆက်ဖြစ်တဲ့ခါကျတော့ diplomat ဆက်ပတ်သက်တဲ့ professional guideline တွေကျွန်တော်တို့ပေးနိုင်တယ်ခုနပြောတဲ့ဒီကျမတို့ diplomat team ကိုသူကလည်းအလိလုပ်ပြီးတော့ကျမတို့ပြောနေတာဖြစ်ပါနိုင်ငံရေးရရော technical ရရောဒီလိုမျိုးကျမတို့ပေါင်းဆက်ပြီးတော့ပြောနေတာ
လက်ရှိဒီဒေါ်ဆန်းစုကြည်နဲ့ဟိုသမရကြီးဒီဥဝင်းမြင့်တို့ရဲ့အခြေအနေပေါ့နော်နောက်ပြီးတော့တခြားဖက်စီထားတဲ့ဟိုခေါင်းဆောင်တွေရဲ့အခြေအနေရောမက်စမာအောင်လို့ပါကြလေရှင
်ဆိုးဆိုးကတော့အဆက်အသွယ်မရကြတာပဲတချို့ဆိုလို့ရှိရင်အခုဟိုတမ်းမဟိုသမရကြီးနဲ့တိုင်မင်ငယ်ကတော့ကျွန်တော်တို့ရုံထုတ်တဲ့အနေအထားမျိုးတွေတခါတခါကြားလို့ရှိရင်ကျမ်းမာကြီးကောင်းတယ်အစိုးရအနေအထားမျိုးကြားရရှိရနောက်ပြီးတော့ချမ်းမတ်ဘေးကိုရှေ့သွားတယ်အဲဒါမျိုးတွေတော့ကြားရတယ်ပေါ့နော်ဒါပေမဲ့နောက်ပန်းကြအဲ့ရလွဲလို့ကျန်တာဘာမှမကြားရတဲ့အနေအထားမျိုးတွေရှိတယ်ထို့တူပဲတခြားဖန်စီထိသိမ့်ခံထားရတဲ့သူတွေမှလုံးဝသတင်းအစမှပျောက်ပြီးတော့အခုချိန်ထိအဆက်တယ်မရသေးတဲ့လူတွေလည်းယာနဲ့ချီပြီးတော့ဟိုကျမတို့ရှိနေပါတယ်အခုလွတ်တော်ကိုယ်စားလှယ်ထဲမှာဆိုတော့ကျမတို့တနေ့ရမှအံ့အောင်အံ့ဩသွားတယ်ဒူဒူတိတ်တိတ်နဲ့ဖန်ခံသွားတယ်လွတ်တော်ကိုယ်စားလှယ်ဒီရင်းဟိုတင်ပဲ130ကျော်လောက်ရှိနေပါပြီဒါအတိုင်းဒေသကြီးပေါ့ဟိုတီတောင်စုစင်လွတ်တော်ကိုယ်စားလှယ်တွေရောပါပါတယ်ဟုတ်ကဲ့
ဒီ CRPH အခုလို့ပေါ့မက်ဆမောင်လူတွေကတော်တော်လေးစုံစမ်းစားလဲတတိရှိရှိလုံနေရတဲ့အပိုင်းကြတော့မက်ဆမောင်လူအပေါ်မှာရောလုံခြုံရေးပေါ့အဓိကတော့ဒီ CRPH ခုဥဆောင်ပြီးလုံနေတဲ့လူတွေရဲ့လုံခြုံရေးအနေအထားဘယ်လောက်ထိစိုးရိမ်နေရလဲဘယ်လောက်ထိအခြေအနေရှိလဲရှင
်အဲလုံခြုံရေးကတော့ဟိုရွှေ့တီရွှေ့ပဲခင်ပြောရလို့ရှင်ဒါပေမဲ့ကျမတို့တတိရှိရှိလို့မပြောပါနဲ့ဟိုအကုန်လုံးကတတိရှိရပေါ့နော်ဆိုတော့ဒီအခြေအနေဟာပြည်သူတို့ချင်းတယောက်ချင်းစီကစာလုံးမလို့တတိရှိနေကြတယ်ကျွန်တော်တို့ပြည်သူလူထုကရွေးကောက်တင်မြောက်ခံထားရတဲ့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့လည်းတောင်းဝန်ရှိတယ်တတိလည်းရှိရလိမ့်မယ်ဆိုတော့ဟိုပြောရရင်တော့အရင်ဒေါ်ဆန်းစုကြီးစကားနဲ့ပြောရရင်တော့အကုန်လုံးကတော့ဖန်ခံရမှာတေးမှာကြောက်ကြတဲ့သူကြီးပဲသို့တော်လည်းပဲဒီကြောက်ကြောက်နဲ့ပဲကျွန်တော်တို့ရဲ့တောင်းဝန်ဖြစ်တယ်ဒါကျွန်တော်တို့ဒီခေတ်မှာဒီအချိန်မှာမှအပြတ်မလုံနိုင်လို့ရှိရင်တသက်လုံးပြန်မလာနိုင်တော့ဆိုရတာတကယ်နောက်ဆုံးတိုက်ပွဲဖြစ်ပါတယ်
ဟုတ်ကဲ့အခုလိုအခက်ခဲတွေကြားရရပါတော့ကျမတို့ကိုအချိန်ပေးပြီးတော့ရှင်းပြပြောကြားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါမကျမလည်းကျေးဇူးတင်ပါတယ်ဟိုအခက်ခဲကြားရရပဲပြည်သူလူထုကိုရောပြောပြခြင်းနဲ့ဟာလေးကိုဒီဗီဒီယိုရနေပြီးတော့တစင်းပြောပြခွင့်ရှင်းပြခွင့်ရတဲ့အတွက်ကျမလည်းကျေးဇူးတင်ပါတယ်
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်စနေညအတွက်သတင်းပတ်စင်ခန်းတော်တွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်ဆီယနာဒေမှုကိုစံချိန်ကောက်ခွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲတာမှာမနေ့ကညပိုင်းနဲ့ဒီကနေ့လူ73ဦးထဲမှာတည်ဆုံးပါတယ်မန္တလေးမြို့မှာတည်ဆုံးသူ6ယောက်နဲ့အများဆုံးဖြစ်ပြီးဒဏ်ရာရသူလည်းအများပြားရှိပါတယ်ပြည်မြို့မှာတော့2ယောက်တည်ဆုံးထားပါတယ်တောက်ကြောင်နေညကရန်ကုန်တာကီတာမှာ2ယောက်တည်ဆုံးပြီးလှိုင်မှာဒဏ်ရာရသူ2ဦးဒီကနေ့တည်ဆုံးပါတယ်အဲဒီကြားကားပဲနေဘက်မှာရောညဘက်ဒီမှာပါနိုင်ငံတော်ဆန္ဒပြပွဲတွေဆက်ဖြစ်နေပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလတနေ့ကအာဏာသိမ်းယူပြီးတဲ့နောက်ကန့်ကွက်ဆန္ဒပြသူတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နှင်းဖြိုခွင်းနေတာကြောင့်အမေရိကန်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေကိုနေရက်ပြန်ပို့တာကနေယာယီကင်းလွတ်ခွင့်ပေးပြီးအလုပ်လုပ်ကံကွက်လက်မှတ်တွေထုတ်ပေးမယ်ကြောင်းအမိမေလူညုံရေးဌာန DHS ကတောက်ကြားနေမှာအကြေညာပါတယ်။ဒါကြောင့်မြန်မာစစ်ကောင်စီကိုမထောက်ခံတဲ့တန်တမန်တွေအပါအဝင်မြန်မာနိုင်ငံသား1600လောက်အနေနဲ့တစ်နှစ်ခွဲကြာယာယီအကောက်ခွက်ပေးအဆင့် TPS ရဖို့အတွက်အကြုံးဝင်မယ်လို့အစိုးရတာဝန်ရှိသူ2ဦးက Riders သတင်းဌာနကိုပြောပါတယ်။အီတလီနိုင်ငံခြေဆိုင်ဘန်ဒတွန်အာကစားဝတ်ထည်ကုမ္ပဏီကမြန်မာနိုင်ငံမှာသူတို့ရဲ့အဝတ်ထည်တွေနောက်ထပ်ချုပ်လုပ်တာကိုရပ်လိုက်ပြီလို့တောက်ကြားနေကကြေညာပါတယ်။ဇူရင်ခြေဆိုင် H&M အဝတ်ထည်ကုမ္ပဏီကတနင်္လာနေ့မှာအလားတူကြေညာခဲ့ပြီးတဲ့နောက်ဘန်ဒတွန်ကုမ္ပဏီရဲ့အခုကြေညာချက်ထွက်လာတာပါ။မြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေပေါ်ဘန်ဒတွန်ကုမ္ပဏီအနေနဲ့အထူးပဲစိုးရိမ်ပါတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံမှာခိုလုံနေတဲ့ရိုညာမွတ်စလင်တွေကအယောက်900ကျော်ဟာသူတို့အဆိုအပြင်အိန္ဒိယရဲတွေရဲ့ချင်းချောင်းမှုကနေကောက်ွယ်ပေးဖို့နယူးဒီလီမြို့တော်ကဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR မှာလာရောက်ပန်ကြားတဲ့ချိန်အိန္ဒိယရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်သူတို့ကိုမြန်မာနိုင်ငံပြန်ပို့မယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ စနေညအတွက် VOA စီစဉ်တွေကတလောက်ပါပဲခင်ဗျာ VOA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံး BNR အပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစီကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာThis program has come